Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်းကနေ2015ခုနှစ် April 14ရက်တကူးလာစု17ရက်အင်္ဂါနေ့မဟာဒဇန်အကြနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line 2 meter 3240နဲ့48တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ယိုရအတတကြံအခါတော့ပွဲမှာတော်တာရှင်များရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်စံမိုးဝေပါအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာဖြစ်ပါတယ
်ကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီပနက်မှာထူးခြားတဲ့သတင်းတွေကတော့ရုရှားအစိုးရကအီရန်ကိုအဆင့်မြင့်လေကြောင်းကာကွယ်ရေးစနစ်တွေရောင်းချမဲ့ကိစ္စပေါ်အမေရိကန်ကစိုးရင်ပူပန်ကြောင်းပြောပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဟာ 2014-2015 ခုနှစ်တည်းမှာအားကောင်းနေအောင်မယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်ဒီလိုမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မှတ်အိမ်ကျင်းနိုင်တဲ့အတူတင်ပြပေးသွားမှာခင်ဗျာ
โอเคကောင်းပါပြီခင်ဗျာအဒီလိုသတင်းတွေတင်ဆက်အပြီးမှာဆိုရင်တော့အရင်ဆုံးကြားမယ်အထက်မှာဆိုရင
်ဂျွန်လာကုံတော့မှာအင်အားကြီးပါတီတစ်ခုပေါ်ပေါက်လာနိုင်တယ်ပေါ့နော်အဲ့ဒါလေးတစ်ခုကျွန်တော်ပြောထားတယ်
ဒါကတော့နက်ခတ်တပညာရှင်ဆရာဦးအောင်တန်းမှာအခုနှစ်တကြံစာနဲ့ပတ်သက်ပြီးတော့ပြောသွားတာဖြစ်ပါတယ်ခင်ဗျာနောက်ပိုင်းမှာအပြည့်ဆုံးကြားပါမယ်နှစ်ပေါင်းတရားကျော်တက်တန်းရှိတဲ့မော်လမြိုင်အချင်းထောင်ကြီးကိုရှေ့နှစ်ထဲမှာပြောင်းရွှေ့တော့မယ်ဆိုတဲ့သတင်းပေးပို့ချက်နောက်ပြီးတော့ဒီကနေ့ဟာအထင်ကြီးရခေါင်းဆောင်တူဦးဖြစ်တဲ့အမေရိကန်သမ္မတကြီးအိဗရာဟင်လင်ကွန်းလောက်ကြံခံရတဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်တမိုင်းဝင်နေ့မှာအမေရိကန်နိုင်ငံမှာဘလို့ဆင်နွှဲကြတယ်လဲဆိုတာကိုပြောပြပေးဖို့ရှိပါတယ်ဒါအပြင်မရိုးနိုင်တဲ့အတားတကြံတေးတစ်ပုတ်ကိုလည်းထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မတ်အင်ဂျင်နိုင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
ရုရှားအစိုးရကအီရန်ကို S-300 အမျိုးအစားအစစ်မြင့်လေကြောင်းကာကွယ်ရေးစနစ်ရောင်းချဖို့စီစဉ်နေတဲ့ကိစ္စအပေါ်စိုးရိမ်ပူပန်ကြောင်းသမ္မတဩဘားမားအစိုးရကတင်းလာနေမှာပြောပါတယ်။အီရန်ပေါ်လက်နက်ရောင်းချခွင့်ပိတ်ပင်ထားတာကိုရုရှားသမ္မတဗလာဒီမီပူတင်ကပြန်လည်ရုပ်သိမ်းပေးပြလိုက်တဲ့နောက်မှာအခုလိုအစစ်မြင့်လက်နက်တွေရောင်းချဖို့စီစဉ်လာတာဖြစ်ပါတယ်။အဲ့ဒီ S-300 အမျိုးအစားအစစ်မြင့်လေကြောင်းကာကွယ်ရေးစနစ်ကိုအီရန်ကိုရောင်းချမဲ့အစီအစဉ်ကိုကောက်ွက်ကြောင်းရုရှားအစိုးရတည်အောင်အမေရိကန်အစိုးရကပြောထားပြီးဖြစ်ကြောင်းမကြာသေးခင်ကပဲရုရှားနိုင်ငံသားဝန်ကြီးဆာဂျီလာဖရော့နဲ့တွေ့ဆုံစဉ်အဲ့ဒီကိစ္စကိုအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကထပ်မံပြောကြားခဲ့တဲ့ကြောင်းအင်ပီရိုပြောခွင့်ရဂျော့ဂျ်အာနက်စ်ကပြောပါတယ်ဒေတာတွေမှာရှိတဲ့မဟာမိတ်နိုင်ငံတွေရဲ့လုံခြုံရေးကိုအမေရိကန်ပြည်ထောင်စုအနေနဲ့အထူးအလေးနဲ့ထားတယ်ဆိုတာရုရှားနိုင်ငံကနားလည်သဘောပေါက်ကြောင်းလဲဂျော့ဂျ်အာနက်စ်ကပြောပါတယ်။အီရန်နိုင်ငံကို S-300 အမျိုးအစားအစစ်မြင့်လေကြောင်းကာကွယ်ရေးစနစ်ရောင်းချမှုပိတ်ပင်ထားချက်ကိုသမ္မတပူတင်ကပြန်လည်ရုပ်သိမ်းပေးလိုက်ကြောင်းရုရှားအစိုးရအင်တာနက် website မှာတင်းလာနေအစောပိုင်းကဖော်ပြထားပါတယ်။အမေရိကန်ဒေါ်လာတန်း800ကျော်တန်ဖိုးရှိတဲ့အဲ့ဒီ S-300 အမျိုးအစားအစစ်မြင့်လေကြောင်းကာကွယ်ရေးစနစ်ကို၅ခုကိုအီရန်ကိုရောင်းချဖို့ရုရှားက2009ခုနှစ်မှာစာချုပ်ချုပ်ဆိုခဲ့ပါတယ်။
အီရန်ရဲ့နျူကလ িয়ার သဘောတူညီချက်ပိုးပြီးခိုင်မာစိတ်ချရအောင်နိုင်ငံတကာအတိုင်းဝိုင်းကိုအချိန်ပိုးပြီးပေးဖို့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီဦးဆောင်တဲ့အမေရိကန်အစိုးရတာဝန်ရှိသူတွေဟာအမေရိကန်လွှတ်တော်ကိုစူးစမ်းစီရင်ဆွဲဆောင်ပြောဆိုနေပါတယ်။တနင်္လာနေ့ညနေပိုင်းလောက်မှာအောက်လွှတ်တော်အမတ်တွေနဲ့တကပိတ်ဆွေးနွေးပွဲကျင်းပနိုင်ဖို့နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကမျှော်လင့်ထားတာပါ။အလားတူအင်္ဂါနေ့မှာတော့အထက်လွှတ်တော်အမတ်တွေနဲ့မစ္စတာကယ်ရီဦးဆောင်တဲ့အစိုးရအဖွဲ့ဝင်တွေဆွေးနွေးဖို့ရှိပါတယ်။အခုလိုလှုပ်ဆောင်ခြင်းဟာအီရန်နဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီမှုအရာတန်ခတ်ပိတ်ဆို့မှုတွေကိုရုပ်သိမ်းပေးနိုင်ဖို့သမ္မတအိုဘားမားရဲ့လုတ်ပိုင်ခွင့်တွေကိုကန့်သက်ရာရောက်စေမဲ့ဥပဒေကိုမချမှတ်နိုင်အောင်ကျိုးပန်းနဲ့အမေရိကန်အစိုးရအဖွဲ့ရဲ့ကျိုးပန်းမှုတစ်စိတ်တစ်ပိုင်းဖြစ်ပါတယ်။လွှတ်တော်အနေနဲ့အီရန်နဲ့နောက်ဆုံးသဘောတူညီမှုကိုအတည်ပြုဖို့ဒါမှမဟုတ်ပယ်ချနိုင်ဖို့ရပ်ပေါင်း60အချိန်ယူမဲ့ဒီဥပဒေကြမ်းတစ်ရပ်ကိုလည်းလွှတ်တော်ကစီစဉ်နေတာပါ။အခုလိုဂျွန်လ30ရက်နေ့နောက်ဆုံးကန့်သက်ရမတိုင်ခင်အပြစ်သက်ဆေးဆက်ညှိနှိုင်းမှုတွေကိုထိခိုက်နိုင်တယ်လို့လည်းသမ္မတအိုဘားမားကပြောပြီးဗီဒီယိုအာဏာနဲ့ပယ်ချဖို့ချိန်ချောက်ထားပါတယ်ရှင်။
ဘောလ်တစ်ပင်လယ်ပြင်အထက်နိုင်ငံတကာလေကြောင်းပိုင်နဲ့အတွင်ပြန်တက်နေတဲ့အမေရိကန်ကင်းထောက်လေယာဉ်ကိုရုရှားတိုက်လေယာဉ်ကကြားဝင်ဟန်တားခဲ့တဲ့ဖြစ်ရဟာလုံခြုံစစ်ချမှုမရှိတဲ့အပြင်လေယာဉ်မောင်းမကြွန့်ကျင်မှုကိုပြသလိုက်တဲ့လောက်ရဖြစ်တဲ့ဆိုပြီးအမေရိကန်အစိုးရကကန့်ကွက်လိုက်ပါတယ်။ပိုလန်နိုင်ငံမြောက်ပိုင်းမှာပြန်တက်နေတဲ့အဲ့ဒီအမေရိကန်လေယာဉ်ကိုပြီးခဲ့တဲ့သတင်းပတ်အင်္ဂါနေ့နောက်ပိုင်းကရုရှားတိုက်လေယာဉ်ကအနောက်ဘက်ကနေအမြန်မောင်းလာပြီးအတင်းကပ်လာတာဖြစ်ကြောင်းအမေရိကန်စစ်ဌာနချုပ်ပင်တဂွန်ရဲ့ပြောခွင့်ရပုဂ္ဂိုလ်ပုံမှုကြီးစတီဗ်ဖော်ရင်ကတင်းလာလေးမှာပြောပါတယ်။အဲ့ဒီရုရှားတိုက်လေယာဉ်ဟာအမေရိကန်လေယာဉ်ရှေ့ပြန်လာပြီးပါလာတဲ့လက်နက်တွေကိုလေယာဉ်နဲ့ဆောင်းပြီးတော့ပြခဲ့တယ်လို့ဆိုပါတယ်။အဲ့ဒီတိုက်လေယာဉ်မှုအနေနဲ့ဘာကြောင့်အဲ့ဒီလောက်လေယာဉ်ပြန်တန်းဖို့မကြွန့်ကျင်တယ်လဲဆိုတာသူ့အနေနဲ့မသိပေမဲ့ တက်လီမှုအနေနဲ့ကောင်းမွန်စွာတင်နာမတက်ခဲ့တဲ့အတွက်ဖြစ်နိုင်တယ်လို့ဆိုပြီးဗိုလ်မှူးကြီးဝါရင်ကပြောပါတယ်ရုရှားလေယာဉ်မှုတူကအဲ့ဒီလိုနိုင်ငံတကာလေကြောင်းဆိုင်ရာစာရင်းစာညွှန်းတွေကိုကောင်းမွန်စွာလိုက်နာဆောင်ရွက်ခြင်းမရှိတာဟာလက်မခံနိုင်စရာကိစ္စဖြစ်တယ်လို့ဆိုပါတယ်သူတို့လေယာဉ်မှုကအမအယွင်ပြုလုပ်ခဲ့ခြင်းမရှိကြောင်းရုရှားဘက်ကလည်းပြန်လည်ညှင်းဆိုထားပါတယ
်ဒီမိုကရက်ပါတီကသမ္မတကိုယ်စားလှယ်လောင်းအဖြစ်ဟီလာရီကလင်တန်က2016ခုနှစ်သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့စတင်လိုက်ချိန်မှာ Republican အထက်လွှတ်တော်အမတ် Marco Rubio ကလည်းသမ္မတကိုယ်စားလှယ်လောင်းအဖြစ်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှာဖြစ်ကြောင်းတရားဝင်ကြေညာလိုက်ပါတယ်။အင်္ဂါနေ့ Iowa ပြည်နယ်မှာတရားဝင်စတင်မဲ့မဲဆွယ်လှုပ်ရှားမှုအသွာ New York နဲ့ Pennsylvania ပြည်နယ်တို့မှာ Mrs. Clinton ကဓာတ်ဆီဆိုင်မှာစီဖြည့်ဖို့ရန်ရင်း American နိုင်ငံသားတွေနဲ့လက်ဆွဲနှုတ်ဆက်ခဲ့ပါတယ်။Iowa ပြည်နယ်ဟာအမေရိကန်နိုင်ငံမှာသမ္မတရွေးကောက်ပွဲအတွက်ပထမဆုံးမဲဆွယ်လှုပ်ရှားတဲ့ပြည်နယ်တစ်ခုလည်းဖြစ်ပါတယ်။အဲ့ဒီပြည်နယ်မှာထောက်ခံအားပေးမှုလျော့နေခဲ့တဲ့အတိတ်ကကိုယ်စားလှယ်လောင်းတွေအနေနဲ့ရွေးကောက်ပွဲမှာဆက်လက်ဝင်မပြိုင်ဖို့ဆုံးဖြတ်ခဲ့ကြတာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံသား၏ဝန်ကြီးဟောင်းအနေနဲ့ရုန်းကန်နေတဲ့အမေရိကန်အလယ်လက်တန်းစားအမေရိကန်နိုင်ငံသားတွေရဲ့အရေးကိုကြိုးပမ်းဆောင်ရွက်ပေးလိုတယ်ဆိုတဲ့သူ့ရဲ့ကြေညာချက်ကိုအွန်လိုင်းဗီဒီယိုမှာတနင်္ဂနွေနေ့ကတရားဝင်ကြေညာခဲ့တာလည်းဖြစ်ပါတယ်ဒီတော့တွင် Republican အထက်လွှတ်တော်အမတ် Marco Rubio ကလည်းမိုင်ယာမီမှာတနင်္လာနေ့ကသူ့အနေနဲ့သမ္မတကိုယ်စားလှယ်လောင်းအဖြစ်ဝင်ရောက်ရွေးချယ်ခံမယ်လို့ကြေညာသွားပါတယ်ရှင
် VOA American တရားမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုက်ဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုံနေပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာမြန်မာနိုင်ငံရဲ့စီးပွားရေးဟာ2014ခုနှစ်နဲ့2015ခုနှစ်တင်မှာအားကောင်းစွာနဲ့တိုးတက်နေဦးမှာဖြစ်တဲ့အကြောင်းကမ္ဘာ့ဘဏ်ကဧပြီလ13ရက်နေ့မှာထုတ်ပြန်တဲ့အရှိအအရှစီးပွားရေးအစီရင်ခံစာမှာဖော်ပြထားပါတယ်2014-2015ခုနှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ 8.5% ခန့်နှုန်းရှိမယ်လို့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာဖော်ပြထားပြီးဒါဟာမြန်မာနိုင်ငံမှာပြုလုပ်နေတဲ့ပြည်ပြင်ပြောင်းလဲမှုကနေတကားတွေဖွံ့ဖြိုးလိုက်ရာကရင်းနှီးမြှုပ်နှံမှုတွေတိုးမြင့်လာတဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်အထူးသဖြင့်တော့ဆောက်လုပ်ရေးလုပ်ငန်းတွေတိုးချဲ့ပြုလုပ်နေတာကွန်ထရိုးလုပ်မှုလုပ်ငန်းဆက်လက်ကြီးထွားလာနေလာနဲ့ဝန်ဆောင်မှုလုပ်ငန်းတွေတိုးများလာနေတာတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်ပုဂ္ဂလိကနဲ့အစိုးရရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေဟာလည်း 2013-2014 ခုနှစ်တည်းမှာ 26.5% ခန့်နှုန်းရှိခဲ့ရာက 2014-2025 ခုနှစ်မှာ 28.8% ခန့်နှုန်းအထိတိုးတက်လာတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့နိုင်ငံခြားငွေလဲနယ်နှုန်းပြုပြင်ပြောင်းလဲလိုက်တာဟာလည်းစီးပွားရေးတိုးတက်မှုကိုအထောက်အကူပြုစေတယ်လို့ဆိုပါတယ်။တစ်ဖက်မှာအဲ့ဒီလိုတိုးတက်မှုတွေရှိနေပေမဲ့လည်းတခြားတစ်ဖက်မှာစိန်ခေါ်မှုတွေရှိနေတယ်လို့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာထောက်ပြထားပါတယ်။ရေပြူအားဖြင့်မြန်မာစီးပွားရေးဟာအတန်အသင့်အားကောင်းတဲ့နှုန်းနဲ့ဖွံ့ဖြိုးတိုးတက်ဖို့ရှိနေပေမဲ့လည်းအစိုးရအနေနဲ့လက်ရှိဆောင်ရွက်နေတဲ့လုပ်ငန်းတိုးချဲ့မှုတွေနဲ့အခြေခံပြုပြင်ပြောင်းလဲမှုတွေကိုရပ်တန့်လိုက်ရင်အန္တရာယ်နဲ့ရင်ဆိုင်ရနိုင်တယ်လို့ဆိုပါတယ်။တစ်ဖက်မှာအစိုးရအသုံးစရိတ်တွေကိုလက်ရှိအတိုင်းဆက်လက်တိုးမြှင့်သွားမယ်ဆိုရင်ရေရှည်ရပ်တည်ဖို့အခက်အခဲရှိလာမယ်လို့ထောက်ပြထားပါတယ်။နိုင်ငံတကာမှာတဘာဝတန်ခွေနဲ့လောင်စာဆီဈေးတွေကျဆင်းနေတာကမြန်မာနိုင်ငံကိုအခုချိန်မှာဓာတ်ရိုက်ထိခိုက်မှုမရှိသေးပေမဲ့အဲ့ဒီအကျိုးဆက်တွေမကြခင်မြန်မာနိုင်ငံကိုတက်ရောက်လာပြီးတဘာဝတန်ခွေနဲ့လောင်စာဆီတူဖော်ရေးလုပ်ငန်းတွေကရင်းနှီးမြှုပ်နှံမှုတွေရော့ကျသွားမှာဖြစ်တဲ့အတွက်အဲ့ဒီကနေရနေတဲ့အစိုးရဝန်ကြီးကိုထိခိုက်နိုင်ပြီးတံပြန်အကျိုးသက်ရောက်မှုတွေဖြစ်လာမယ်လို့သုံးသပ်ခန့်မှန်းထားပါတယ်။2015နဲ့2016ခုနှစ်အတွက်အရှိအအရှတိုက်တစ်ခုလုံးရဲ့ဖြန့်မြစီးပွားတိုးတက်မှုနှုန်းကတော့6.9%ခန့်နှုန်းရှိမှဖြစ်ပြီးတရုတ်နိုင်ငံရဲ့ဖွံ့ဖြိုးမှုနှုန်းကတော့900%ခန့်နှုန်းရှိမယ်လို့ခန့်မှန်းထားပါတယ
်။အင်ဒိုနီးရှားနိုင်ငံဘင်ဂျီနာကျွန်းပေါ်မှာလောက်ခလစာမရဘဲတငါသေးတွေအဖြစ်စေခိုင်းခံထားရသူမြန်မာနိုင်ငံသား200လောက်ထပ်ပြီးရှာဖွေတွေ့ရှိခဲ့တဲ့အကြောင်းအင်ဒိုနီးရှားမှာလက်တလောတောင်တင်နေတဲ့မြန်မာနိုင်ငံသားတငါတဲ့စုစုပေါင်း900နီးပါးရှိသွားပြီဖြစ်ပါတယ်။ကဲဆယ်ထားသူတွေဌာနေပြန်နိုင်ရေးအတွက်ကိုရီးအချက်လက်တွေနဲ့ဓာတ်ပုံတွေကိုလည်းအင်ဒိုနီးရှားဆိုင်ရာမြန်မာတန်ယုံကစုဆောင်းရယူပြီးမနေ့ကဒီဝင်ကြီးဌာနရေးစီကိုပို့ပေးဖို့ဆောင်ရွက်ခဲ့ကြောင်းကဲဆယ်ရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နေတဲ့အင်ဒိုနီးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံရုံးအုပ်ကြီးဦးလွင်ဦးက VOA ကိုပြောပါတယ်။ဘင်ဂျီနာကျွန်းပေါ်က နေဒီအနီးမှာရှိတဲ့လုံကြုံရေးစိတ်ချရတဲ့တူရယ်ကျွန်းစီကိုကနအူးပို့ဆောင်ထားတဲ့မြန်မာနိုင်ငံသား282ဦးရှိနေပြီဖြစ်တာကြောင့်ဒီကယ်ဆယ်ထားတဲ့စုစုပေါင်းမြန်မာနိုင်ငံသား455ဦးရှိသွားပြီဖြစ်ပါတယ်ဘင်ဂျီနာကျွန်းပေါ်မှာလဲအင်ဒိုနီးရှားဆိုင်ရာမြန်မာတန်ယုံကကိုယ်စားလှယ်နှစ်ဦးတို့ဟာမြန်မာနိုင်ငံသားတွေကိုဆက်ပြီးတော့ရှာဖွေနေတယ်လို့ဥလွင်ဦးကပြောပါတယ်။ကျွန်းပြုတ်စေခိုင်းခံရသူမြန်မာနိုင်ငံသားတွေကိုနိုင်ငံသားဖြစ်မဖြစ်စစ်ဆေးဖို့အမှန်တကယ်ကျွန်းပြုတ်ခိုင်းစေခံထားရသူတွေဟုတ်မဟုတ်စစ်ဆေးဖို့နဲ့ရော်ကြွေးငွေရရှိ၍အင်ဒိုနီးရှားအစိုးရနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်မြန်မာနိုင်ငံရဲတပ်ဖွဲ့လူကုန်ကူးမှုတိုက်ဖျက်ရေးဌာနလူဝင်မှုကြီးကြပ်ရေးနဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဌာနတို့ကတာဝန်ရှိသူကိုယ်စားလှယ်အဖွဲ့ကလည်းဒီကနေ့အင်္ဂါနေ့မှာအင်ဒိုနီးရှားနိုင်ငံကိုရောက်ရှိပြီးတော့တူရယ်ကျွန်းနဲ့ဘန်ဂျီနာကမြန်မာတံခါးတွေနဲ့တွေ့ဆုံစစ်ဆေးမှာဖြစ်ပါရရှင
်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မတ်အင်ဂျင်နိုင်တို့ကြီးညာတွားခဲ့ကြတာဖြစ်ပါရခင်ဗျာ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုကနေအခုလိုနားဆင်နေသလိုပဲအင်တာနက်ဆိုင်မင်းလာဖြစ်တဲ့ bamis.voanews.com မှာလည်းအတန်လွှင့်ချိန်နဲ့ဒီပိုင်းနဲ့တည်းနားဆင်နိုင်ပါတယ်အခုတော့သတင်းလွှာတွေကိုစတင်ပြီးတော့တင်ဆက်ပေးပါမယ်သောတာရှင်များခင်ဗျာဒီကနေ့ဟာကောဇာတက္ကရာ1389ခုပြည့်တကူးလာပြီးရော17ရက်မဟာတကြံအကြနေ့အင်္ဂါနေ့ဖြစ်ပါတယ်မြမရိုးရအတတကြံပွဲကိုမြန်မာနိုင်ငံမှာမနေ့ကစပြီးတော့စီစီကားကားကျင်းပနေပါပြီရန်ကုန်ကမန္တလေးဖွင့်လှစ်ပြီးတော့ရေကစားပွဲတွေဖျော်ဖြေရေးအစီအစဉ်တွေနဲ့အတားတကြံကိုဆင်နွှဲနေကြရတယ်ပတ်သက်ပြီးတော့အပြည့်စုံကိုကိုဝင်းမင်းကပြောပြပေးပါလိမ့်မယ်ခင်ဗျာ
အထူးကြတာတော့အရင်တော့မန္တကြီးတွေကဒီအချိုးနှင်းမျိုးကိုဟိုဟိုရေပက်ချင်းတော့မရှိဘူးရအဲဒီနေ့မှပဲစဒီနေ့မှစပြီးတော့သူကဒီအချိုးနှင်းမှာဒီလိုတကယ်အချာနေအချက်နေအတက်နေလို့ပုံစံမျိုးဟိုမန္တတွေဖွင့်ပြီးရေပက်နေကြတာတွေ့ပါတယ်ဗျာကြံတည့်ရတူးတဲ့သဘောဗျာ
ဒါအပြင်အလှပြကားတွေလည်းလွန်ခဲ့တဲ့နှစ်ရက်ထက်ကချိုးပြီးတော့ထွက်ပြနေကြပြီလို့သူကဆက်ပြောပါတယ်
ไอ้ตันเจตไตเนี่ยกาดิชูบีกาดิอกาละตะบาวะกาดิอ่ะตะเนี่ยหลอกที่อ่ะซะပြီးတော့ชูบีดิซะถွက်နေอ่ะတွေ့ရတယ်ဗျာသူတို့တွေကြည့်ရတာဟို3ရက်ထင်းเนี่ยမလုံးတော့ဦးเนี่ยတွေ့တယ်သူဈေးစကမကြည့်มาဆိုလို့တွေ့တယ်ဗျာဒီလိုခေါ်မလဲသူကจํามาသူจีนเนี่ยเอาလုပ်ไปတဲ့ตะบาวะဘာตะเนี่ยตะเนี่ยလက်မှတ်ဖို့တွေอ่ะปูမြင့်လာတော့ဒီနေ့ဆိုရင်သူอ่ะဟိုဟိုဘယ်လိုခေါ်မလဲအချိုးเนี่ยซะပြီးတော့ပြည့်ပြတ်တဲ့ตะบาวะဖြစ်သွားတာဗောเนาะ
ဘာကြောင့်မလို့အခုလိုဒီတကြံမတ်တက်မှာရေပက်ခတွေပို့ပြီးဈေးတက်လာပါလဲလို့မေးရမှာ
တက်သွားတော့ဗျာအဓိကတော့အဲ့ကြံမန်တဲ့ပါမစ်ပေါ့ဆောက်လုပ်ခွင့်ပါမစ်ပေါ့နော်အဲ့ပါမစ်ကြီးကတနေ့တနေ့တက်လာတယ်ပေါ့မနေ့ကဆို200 300လောက်ပဲကျွန်တော်တို့တည်တယ်ဒီနေ့ဆိုရင်600 900အချို့မန်တဲ့ဆိုရင်800လောက်ထိ850လောက်ထိဖြစ်သွားတယ်ဆိုကျွန်တော်ကြားတယ်ပေါ့ဗျာ
တင်း800ပေါ့နော
်ဒီပါမစ်ပေါ့အဲ့ပါမစ်ပေါ့အဲ့ပါမစ်ကြီးကလည်းဘယ်ကဘလို့ထွက်ပြီးတော့ဘလို့ဖြစ်နေလဲတော့မသိဘူးပေါ့ဒင်းစားတဲ့မှာတော့တရားဝင်ဘသူရှောက်ရှောက်ကြံမန်တဲ့ကိုပေးပါမယ်ပေါ့အဲ့လိုပြောပြီးတော့ဟိုလုတ်ပြီးတော့တကယ်တမ်းကျတော့အဲ့လိုမျိုးတိုးတိတ်နဲ့ဟိုနော်ဟိုဟိုမောင်ခိုဈေးကွက်ပုံစံမျိုးဖြစ်သွားတယ်ပေါ့နော်
ဒါအပြင်ဒီနေ့ရန်ကုန်မှာနောက်ထူးခြားချက်ရှိတာတစ်ခုကတကြံတွင်ကားပိတ်ဆို့မှုနေအောင်မန်တက်တွေခွဲဆောက်ခွင့်ပြုတာအပြင်အစီကားဆုံးနေရာတွေဖြစ်လေရှိတဲ့နေရာတွေလမ်းမကြီးတွေမှာတလန်းပေါင်းတတ်မှတ်ထားတယ်လို့ဒီအနုပညာရှင်ကစက်ပြောပြပါတယ
်။အရင်တော့ဆိုရင်ကျွန်တော်တို့ဒီရန်ကုန်မြို့ရဲ့လမ်းတွေအလဲကောင်မှာတုံးနေမရှိဘူးရ။အလဲကောင်မှာကျွန်တော်တို့ကွန်ကရစ်တုံးနေပေါ့ဗျာ။ဒီနေ့ကတော့ကွန်ကရစ်တုံးနေရှိသွားတဲ့အတွက်အဲနှစ်လမ်းပေါင်းလမ်းတွေမှာဟိုဘက်ဒီဘက်နှစ်လမ်းပေါင်းသွားတဲ့လမ်းတွေမှာအခုဆိုရင်တလန်းပေါင်းဖြစ်ကြောင်းလိုက်တာများတယ်။ဥပမာကျွန်တော်တို့ကဘာကြီးဖျားလမ်းမကြီးဆိုရင်ကျွန်တော်တို့မြူတဲ့ဘက်ကအလာပေါ့အဲ့ဘက်က one way သူတို့လုတ်လိုက်ဒီနေ့ကစပြီးတော့အဲ့လိုလုတ်လိုက်တယ်ကြလုတ်လိုက်တော့ညဘက်ချမ်းကကားတွေကမန်တက်ကိုဝင်နေဘေးဘက်ချမ်းကဒီကဖြတ်သန်းချက်လာကားတွေဖြစ်သွားတော့မစိုးဘူးပြအဲအရင်ကတော့ဟိုဘယုတ်ဒုက္ခမနိုင်ဘူးပေါ့နော်ဒီနေ့လည်းတော့ဆင်းရဲတရားရှိပါတယ်ကားတွေကတော့များပါတယ်ခင်ဗျဒီနေ့လည်းတော်တော်များပါတယ်လူတွေကဒီနေ့ကစဒီနေ့ပူပျော်ကြတယ်ကြပူပျော်ပြီးတော့နည်းနည်းအစင်းနှင်းမြင်သွားတယ်လို့ပဲကျွန်တော်မြင်ပါတယ်ရန်ကုန်လူတို့ကလေအဲ့ဒီကူတော့ကြီးကြီးပေါ့ကောင်းပါလေအဲနည်းနည်းဟိုဘယုတ်ဒုက္ခတွေတော်တော်လေးနေတော့ပါလေအဲ့ဒါတော့ကျွန်တော်မြင်ပါဘောနော်ဒီကလိုဘယုတ်ဒုက္ခများတယ်ဒါပေမဲ့အခုဒီနေ့ကတော့ကျွန်တော်မြင်ပြောရရင်မနက်ထိုင်တဲ့လူကြီးနဲ့ကားနဲ့ထိုင်တဲ့လူကြီးဆိုရင်မနက်ထိုင်တဲ့လူကြီးပူများလာတယ်လို့ကျွန်တော်ထင်ပါတယ
်အခုချိန်ထိတော့စပြီးစီကားလာနေတဲ့တချမ်းမှာမတော်တဆထိခိုက်မှုတွေနဲ့ရန်ဖြစ်မှုတွေနဲ့နေတာတွေ့ရသေးတယ်လို့မြို့ကန်တွေကထောက်ပြနေပေမဲ့နောက်လာမယ့်နေ့တွေမှာလည်းပုံမစီကားလာတာမျိုးဆက်ဆောင်ကြည့်အောင်မယ်လို့မြို့ကန်တွေကပြောနေကြပါတယ်ခင်ဗျာ
ဒါကတော့ရန်ကုန်မြို့ရဲ့တကြံအခြေအနေအကြောင်းရန်ကုန်မှာရှိတဲ့အနုပညာရှင်တဦးကိုကိုဝင်းမင်းဆက်သွယ်မေးမြန်းပြီးတော့တင်ဆက်ခဲ့တာဖြစ်ပါရခင်ဗျာတောတာရှင်များခင်ဗျာအခုကောဇာတက္ကသိုလ်1389ခုပြည့်နှစ်တကူးလမဟာတကြံစာနဲ့ပတ်သက်ပြီးတော့စိတ်ဝင်စားစရာကောင်းတဲ့အခြေအနေတွေကိုနက္ခတ္တပညာရှင်ဆရာဦးအောင်တန်းကိုဆက်သွယ်ပြီးတော့မေးမြန်းကြည့်တဲ့အခါဆရာကအခုလိုရှင်းပြပါရခင်ဗျာ
ဘာသာရေးဝါဒမိုက်တဲ့ကိစ္စကြီးပေါ်များမယ်အဲ့ဒါကဒီနေ့တကြံကြာရဲ့ထူးခြားချက်တွေပဲဟိုအပြောင်းလဲရတော့တော်တော်များများဖြစ်နေမှာတော်တော်များများဖြစ်နေမယ်ဆိုတာကလေဂျွန်လာကုံတော့မှာအင်အားကြီးပါတီတခုပေါ်ပေါက်လာနိုင်မှာပေါ့နော်အဲ့ဒါလေးတခုကျွန်တော်ပြောထားတယ်နောက်တစ်ချက်ကပြောင်းလဲတယောက်ပေးယူညှိကြလိမ့်မယ်ပေါ့အဲ့ဒီကတော့ပို့ပြီးတော့ပြင်းပြင်းတော့ပေါ်ပေါက်လာလိမ့်မယ်လို့ကျွန်တော်ပြောထားတယ်နောက်အဲ့နိုင်ငံကြီးချင်းမှာတယောက်ကိုတယောက်အပုတ်ချတဲ့ကိစ္စတော့တအားကိုပေါ်များလိမ့်မယ်
ဒါကတော့မဟာတကြံစာနဲ့ပတ်သက်ပြီးတော့အရေးကြီးတဲ့အချက်တွေကိုနက္ခတပညာရှင်ဆရာဦးအောင်တန်းပြောသွားခဲ့တာဖြစ်ပါရယ်ခင်ဗျာအခုတော့ VOA မြန်မာပိုင်းရဲ့အတာတကူတေးလက်ဆောင်အဖြစ်တကြံတေးတစ်ပုဒ်ကိုထုတ်လွှင့်ပေးပါတော့မယ်နားတော်တာဆင်ကြပါခင်ဗျာ
စိတ်တိုင်းရဖို့စပြန်လောက်ပဲခင်သာရင် မြမဘောနာတို့ကြလူဝင်းဝါပြူလို့ရှင်ရင်းရဲ့တွင်ယာလူတွေမြေပြောင်းတော့စီတောင်းတယ်လို့ပြိကတဲ့တော့ဆိုတယ်ကြာကြာလေးရဲ့ကြာလုံးလို့လာရှာသူတို့ဘုံညုံများဘွဲကူများမြန်မာလားတင်ညုံမာလဲနံွေပြူရင်ဆောင်ရရလို့လေဩဖြစ်တယ်
တက္ကူလာရဲ့မဟာဒကြံအကြနေ့အခါတော်နေ့မှာမြန်မာနိုင်ငံသူနိုင်ငံသားအားလုံးပျော်ရွှင်ချမ်းမြေ့စွာဆင်နွှဲနိုင်ကြပါစေကြောင်း VOA ဝိုင်းတော်သားအားလုံးကဆုမကောင်းတောင်းလိုက်ပါရခင်ဗျာအခုတော့သတင်းပေးပို့ချက်ကိုဆက်လက်တင်ဆက်ပါမယ်အင်္ဂလိပ်ကိုလိုနီလက်ထက်ကလေးကဆောက်လုပ်ထားတဲ့တက်တန်းရင်မွန်ပြည်နယ်ကမော်လမြိုင်အချင်းတောင်ကိုပြောင်းရွှေ့တော့မှာဖြစ်ပါတယ်ဒီလိုအချင်းတောင်ပြောင်းတဲ့စီမံကိန်းဟာအရင်အစိုးရလက်ထက်ကစီမံကိန်းဟောင်းတစ်ခုဖြစ်ပြီးတော့အခုကြိုင်မြောမြို့နယ်ဘက်မှာဆောက်လုပ်တဲ့အချင်းတောင်တစ်ကို2016ခုနှစ်မှာပြောင်းရွှေ့มาဖြစ်တယ်လို့သိရပါတယ်။မော်လမြိုင်အချင်းတောင်ဟောင်းမြေနေရာမှာတော့မြို့ပြစီမံကိန်းဆောက်လုပ်သွားဖို့ရှိတယ်လို့မွန်ပြည်နယ်ဝန်ကြီးတွေကပြောပါတယ်။အခြေအနေပြည်စုံကို VOA ထိုင်းခြေဆိုင်သတင်းတော့ကိုနိုင်ကုန်းအင်ကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ။နှစ်ပေါင်း100ကျော်ကြာတက်တန်းရှိခဲ့ပြီဖြစ်တဲ့မွန်ပြည်နယ်မော်လမြိုင်အချင်းတောင်နေရာစားကြိုင်မြောမြို့နယ်ယူတွင်ကုန်းကျေးရွာနီးကိုပြောင်းရွှေ့သွားမှာဖြစ်ပါတယ်။အခုလိုထောင်ပြောင်းရွှေ့ရတဲ့ကိစ္စရဟာမွန်ပြည်နယ်အစိုးရရဲ့လှုပ်ဆောင်ချက်မဟုတ်ပဲရခိုင်စစ်အစိုးရလက်ထက်ကတည်းကချမှတ်ထားတဲ့စီမံကိန်းဖြစ်တယ်လို့ဗီတောင်စုအစိုးရရဲ့ဘတ်ဂျက်နဲ့လှုပ်ဆောင်နေတာဖြစ်တယ်လို့မွန်ပြည်နယ်စီမံကိန်းနဲ့စီးပွားရေးဝန်ကြီးတောက်တန်မင်းနွယ်စုကအခုလိုပြောပါတယ်
။ဟိုစစ်အစိုးရလက်ထက်ကတည်းကလှုပ်ခဲ့တာပြောင်းမယ်ဆိုပြီးတော့ဒါလှုပ်တာမသိဘူးဘာကြောင့်ပြောင်းမယ်ဆိုတာ။ဒါတော့အကြီးကြီးကဗီတောင်စုဘတ်ဂျက်ပဲဖြစ်မှာပေါ့ project အကြီးကြီးကပြောင်းမယ်ဆိုတာတော့သိတယ်လှုပ်နေပြီဆိုတော့သိတယ်။ဟိုဒါဗီတောင်စုဘတ်ဂျက်ပဲကျွန်တော်တို့တော့မသိဘူး။
အကျဉ်းထောင်ဆောက်လုပ်ရေးအတွက်ပြည်ထောင်စုစိုးရကချပေးတဲ့ငွေကြေးပမာဏကိုတော့မသိရှိဘူးလို့လည်းဒေါက်တာမင်းနွယ်စိုးကပြောပါတယ်။လက်ရှိဆောက်လုပ်နေတဲ့ကြိုင်မြောကျဉ်းထောင်ကို2015-2016ပန်တာရီနှစ်မှာအပိတလှုပ်ဆောင်သွားမှာဖြစ်ပါတယ်။မော်လမြိုင်ကျဉ်းထောင်ရဲ့မူလမြေနေရာဟာပြည်ထရေးဝန်ကြီးဌာနကနေပိုင်ဆိုင်တဲ့အတွက်ရှေ့ဆက်ပါလှုပ်သွားမယ်ဆိုတာမျိုးတိတိကျကျမသိရှိသေးပေမဲ့မြို့ပြစီမံကိန်းလှုပ်ဆောင်သွားဖို့ရှိတယ်လို့မိုးပြင်းတဲ့စီမံကိန်းနဲ့စီးပွားရေးဝန်ကြီးဒေါက်တာမင်းနွယ်စိုးကအခုလိုပြောပါတယ်။
မြေကြီးကအကျဉ်းကြီးရဲ့မြေပေါ့ပြည်ရဲရဲ့မြေပေါ့အဲ့တော့ဒီမြေကိုပြည်ရဲရဲ့ကဘာလို့မှလဲနိုင်ငံတော်ကိုပြန်အပ်မှလားဆိုတရားဘာမှကျွန်တော်တို့ကတည်တည်ကြာမသိဘူးနေရာကိုဘယ်သူစီမံခန့်ခွဲပိုင်ခွင့်ရှိသွားမလဲဆိုတဲ့ဟာရှိတယ်ကျွန်တော်တင်တာမျိုးလဲဆိုတော့မြို့ပြစီမံကိန်းကြီးတွေကစီမံကိန်းတူတူလုပ်မှာပေါ့
မော်လမြိုင်အချင်းဆောင်ပြောင်းရွှေ့မှုမှာဒေသခံတွေအတွက်တစုံတရာထိခိုက်နစ်နာတာမျိုးမရှိပေမဲ့ထောင်ရက်မြေနေရာတွေကိုပုဂ္ဂလိကအဖွဲ့အစည်းတွေကိုရောင်းချလိုက်မှာကိုတော့ဒေသခံတွေကနေစိုးရိမ်နေကြပါတယ်။ဒါပေမဲ့မိုးပြင်းနဲ့နေဆက်ကာကွယ်ရေးနဲ့လုံခြုံရေးဝန်ကြီးဘူမူကြီးသိမ်းမြအောင်ကတော့မော်လမြိုင်ကျင်းထောင်မြေနေရာဟာပြည်ထရေးဌာနကနေပိုင်ဆိုင်တဲ့အတွက်ဌာနနဲ့ညှိနှိုင်းပြီးမြို့ပြဖွံ့ဖြိုးရေးစီမံကိန်းလှုပ်ဆောင်ဖို့အတွက်ပြည်ထောင်စုစိုးရိမ်ဖွဲ့ကိုတင်ပြသွားမယ်လို့မိုးပြင်းနဲ့လှုပ်တော်ဆက်တဲ့ချိန်မြောက်ပုံမှန်စည်းဝေးမှာပြောဆိုခဲ့ပါတယ်။မော်လမြိုင်ထောင်ပြောင်းရွှေ့သွားတဲ့နေရာမှာမိုးပြင်းနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်မှုသုတေသနဌာနတွေဖော်ဆောင်တင်တယ်လို့ဒေတာခန္ဓူဖြစ်သူကိုမင်းမင်းကသူ့အမြင်ကိုခုလိုပြောပါတယ်
ကျွန်တော်တို့ဒီလူတွေအမြင်ကတော့ဒီနေရာကမော်ဒီလေရဲ့ခြေလာလာကျိုးတရားပြက်ခေါ်တော့ဒီတို့ကျိုးပြုတ်တဲ့လုပ်ငန်းတွေလုပ်ဖို့တော့လိုမယ်အဲ့ဒီဒီတို့ကျိုးပြုတ်လုပ်ငန်းဆိုတာကဘာလဲကျွန်တော်ကသုတေသနဌာနကြီးပုံစံမျိုးပေါ့သုတေသနတွေလုပ်မယ်စိုက်ပျိုးရေးပတ်သက်တဲ့သုတေသနတွေပေါ့နော်ကျွန်တော်တို့နေဒေတာနဲ့ကပ်ညီတဲ့လူမှုရေးစီးပွားရေးနဲ့ကပ်ညီတဲ့သုတေသနကနေပြီးတော့ဒီမော်ဒီလေကိုပို့ပြတဲ့အောင်လုပ်ဖို့တော့အကျိုးရှိမယ်လို့ထင်တယ
်လက်ရှိမော်လမြိုင်ကျင်းထောင်မှာတော့ထောင်ကျအကျဉ်းသား182ယောက်အမှုရင်ဆိုင်နေဆဲက300နီးပါးရှိနေပြီဒီဆောက်ဆဲကြိုက်မြောကျင်းထောင်ကအကျဉ်းသားဥယျာဉ်ဘလောက်ဆမယ်ဆိုတာမသိရှိသေးကြောင်း AABP ခေါ်နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးမြန်မာနိုင်ငံအဖွဲ့ခေါင်းဆောင်ကိုပူကြည်ကပြောပါတယ်မော်လမြိုင်ကျင်းထောင်က1909ခုနှစ်အင်္ဂလိပ်ကိုလိုနီလက်ထက်ကတည်းကစလုပ်ထားတဲ့တပ်တန်းရေးအကျဉ်းထောင်တစ်ခုဖြစ်ပြီးအခုပြောင်းလဲစလုပ်နေတဲ့ကြိုက်မြောမြို့နယ်ရေသွင်းကုန်းကနီအကျဉ်းထောင်တဲ့ဟာကိုယ်အမှတ်986990ရှိမြေက256ဧကပေါ်မှာတိဆောက်လျက်ရှိနေပါတယ်ခင်ဗျာ
ဒီမနက်ကမှဒီနေ့နောက်ပိုင်းကျင်းပမဲ့ရွေးကောက်ပွဲကိုတရိတ်မောက်တဲ့နီလန်းဟာအကောင်းဆုံးမဟုတ်ပေမဲ့ပြစ်ပယ်ထားလို့မရတဲ့နီလန်းတစ်ခုဖြစ်တယ်လို့ဒေါန်ဆန်းစုကြည်ကပြောထားပါတယ်အဓိကတိုက်ခံပါတီကြီးတစ်ခုဖြစ်တဲ့ NLD ပါတီအနေနဲ့တရိတ်မောက်တဲ့လမ်းနဲ့ရွေးကောက်ပွဲဝင်တဲ့လမ်းဘယ်လမ်းကိုပိုးပြီးရွေးချယ်တင်တယ်လဲဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးစီကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနဲ့တော်လကောင်းအသံဖိုင်နဲ့တော်လကောင်း VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။အင်္ဂါညတရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းလိုက်ပါတယ်။သောတာရှင်များခင်ဗျာ။1865ခုနှစ်ဧပြီလ14ရက်နေ့မှာအမေရိကန်သမ္မတအစ္စရာဟင်လင်ကွန်းလောက်ကြံခံခဲ့ရပါတယ်။ရာစုနှစ်တခုကွဲလောက်ကြာပြီးခဲ့တဲ့အချိန်မှာသူဟာအမေရိကန်ပြည်ထောင်စုရဲ့အကြီးကျယ်ဆုံးအချစ်ခင်ခံရဆုံးအမေရိကန်သမ္မတတွေနဲ့ကမ္ဘာခေါင်းဆောင်တွေအားအကြဆုံးပုဂ္ဂိုလ်ကြီးတစ်ဦးဖြစ်နေပါပြီ။အခုလိုသမ္မတလင်ကွန်းရဲ့အဓိကကျတဲ့အောင်မြင်မှုတွေနဲ့သူလောက်ကြံခံခဲ့ရတဲ့ပြဿနာရုံဟာအခုလိုတမိုင်းဝင်နှစ်ပတ်လည်နေ့မှာဘလို့ဆင်နွှဲနေကြသလဲဆိုတာကို VOA သတင်းတော့ဂျူလီတာဗောသတင်းပေးပို့ထားတာကိုကိုငင်းချန်းကပြောပြပေးပါလိမ့်မယ်။
လွန်ခဲ့တဲ့နှစ်ပေါင်း150ကအခုလိုဧပြီလမှာသမ္မတအစ္စရာဟန်လင်ကွန်းဟာသူ့ဇနီးမယ်ရီနဲ့အတူဝါရှင်တန်မြို့ဖို့ပြဇက်ရုံမှာပြဇက်ကြည့်နေတော့တနက်နဲ့ပြစ်ခတ်ခဲ့ရပါတယ်။သူ့ကိုလှုပ်ကြံခဲ့တဲ့ဂျွန်ဝီလ်ဘူထွက်ပြေးသွားခဲ့တယ်လို့မစ္စတာလင်ကွန်းကိုပြဇက်ရုံရှိကအိမ်ကိုတဲသွားခဲ့ပြီးပြုစုခဲ့ပေမဲ့လည်းနောက်တနေ့မနက်မှာတေဆုံးသွားခဲ့ပါတယ်။စစ်သားပေါင်း6,200ကျော်တေဆုံးခဲ့ရပြီးသွေးထွက်တန်ရုံအများဆုံးပြီးတွင်းစစ်ရှေကြီးအဆုံးသတ်ခံရတဲ့အချိန်မှာသူတေဆုံးသွားခဲ့ရတာပါ။အခုလိုပြည်တွင်းစစ်ကိုအဆုံးသတ်ပြီးပြည်ထောင်စုကြီးကိုကယ်တင်လိုက်တာဟာသူသမ္မတတပ်တန်းအတွင်းမှာအထင်ရှားဆုံးအောင်မြင်မှုပါပဲလို့အမေရိကန်လွှတ်တော်စာကြည့်တိုက်ကသမိုင်းပညာရှင်မစ်ချယ်ခရိုကပြောပါရယ
် In the hands of a lesser man
သူ့လောက်ယောက်ျားမပီသားတဲ့သူသူ့လောက်ဆုံးဖြတ်ချက်မပြတ်သားတဲ့သူသူ့လောက်နိုင်ငံရေးမပားနဲ့တဲ့သူရဲ့လက်ထဲမှာဆိုရင်သမိုင်းကတစ်မျိုးတစ်ပုံဖြစ်သွားနိုင်ပါတယ်ဒါပေမဲ့သူကတော့အမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီစနစ်ဆက်သတ်မှုကိုသိနာလေတဲ့အပြင်တိုင်းပြည်ကိုထူထောင်သူဖခင်ကြီးတွေစတင်ခဲ့တဲ့ဒီဒီမိုကရေစီစနစ်ဆက်သတ်မှုမကျရှုံးအောင်ဆက်လက်ထိန်းထားနိုင်ခဲ့တာပ
ါ။ဒါအပြင်သမ္မတလင်ကွန်းအနေနဲ့အမေရိကန်ပြည်ထောင်စုမှာကျင့်သုံးခဲ့တဲ့ကျွန်းစနစ်ကိုဖျက်သိမ်းဖို့1863ခုနှစ်ဇန်နဝါရီလ1ရက်နေ့မှာကျွန်းလေးကိုလွတ်မြောက်ခွင့်ပေးတဲ့အမိန့်ကြေညာချက်ထုတ်ပြန်ခဲ့ပါဗျ။အဲ့ဒီနှစ်ကုန်ပိုင်းမှာပြည်တွင်းစစ်အတွင်းမြောက်ပိုင်းကတပ်တွေအနိုင်ရခဲ့တဲ့အဓိကစစ်ပွဲနေရာတစ်ခုမှာသမ္မတလင်ကွန်းဟာသူ့ရဲ့တမိုင်းဝင် Gettysburg မိန့်ခွန်းကိုပြောကြားခဲ့ပါတယ
် When you read the Gettysburg address and he says this is a government of the people
ဒီ Gettysburg မိန့်ခွန်းကိုဖတ်ကြည့်မယ်ဆိုရင်အဲ့ဒီအထဲမှာအစိုးရဟာပြည်သူရဲ့အဖွဲ့အစည်းပြည်သူနဲ့ဖွဲ့ထားတဲ့အဖွဲ့အစည်းပြည်သူ့အတွက်အဖွဲ့အစည်းဖြစ်တယ်လို့ပြောထားပြီးဒါဝသူလုံးဝယုံကြည်ပါတယ်သမ္မတလင်ကွန်းဟာပြည်သူတွေရဲ့မွေးရပါအခွင့်အရေးတွေကိုပို့ပြီးတော့ရရှိအောင်ဆောင်ရွက်ပေးတဲ့သူပါအမေရိကန်ပြည်ထောင်စုရဲ့လွတ်လပ်ရေးကြေညာစာတမ်းထဲမှာရေးထားသလိုသူ့အနေနဲ့အမေရိကန်ပြည်ထောင်စုကိုလူသားအလုံးဓာတ်တူအခွင့်အရေးရတဲ့နေရာဖြစ်စေချင်တာပ
ါ။သမ္မတလင်ကွန်းလှုပ်ကြံခံခဲ့ရတဲ့နှစ်150မြောက်နှစ်ပတ်လည်အတွက်နိုင်ငံတော်ဝန်ကပြတိုက်တေးတမိုင်းဝင်အဖွဲ့အစည်းတွေဟာအထူးပြပွဲတွေဖျော်ဖြေပွဲတွေပြုလုပ်နေပါတယ်။အဲ့ဒီတဲကဖို့ပြဇက်ယုံဟာအထူးကြဆုံးဖြစ်ပါတယ်။ဒီလိုခြေကွဲပွဲအဖြစ်ပြက်နောက်ပိုင်းအခုလိုပစ္စည်းတွေကိုစူးစီးပြသတာဟာပထမဦးဆုံးအကြိမ်ဖြစ်ပြီးတော့ဒီအထဲမှာဂျွန်ဝီလ်ဘူကသမ္မတကိုပြစ်တတ်တဲ့နေရာမှာတုံးတဲ့တနက်ကိုလည်းပြသထားပါဗျ။ Tracy Event ကအခုပြပွဲကြီးကြပ်သူဖြစ်ပြီးဒီပြပွဲမှာသမ္မတလင်ကွန်းရဲ့အမှတ်အသားဖြစ်တဲ့အုတ်ထုတ်ရှည်အပါအဝင်ကိုပိုင်ပစ္စည်းအမြောက်အများကိုပြသထားပါတယ်လို့ပြောပါဗျ။ဒီအုတ်ထုတ်မှာဖဲကြိုးလေးတစ်ခုခြိထားပြီးဒါဟာ1862ခုနှစ်မှာဥယောင်ငန်းဖျားယောဂါနဲ့တည်ဆုံသွားတဲ့သူသားဝီလီကိုအမှတ်ရတဲ့အနေနဲ့ခြိထားတာပါ။နောက်ထပ်လာရောက်လက်ပတ်သူတွေအများဆုံးလာကြည့်ကြတာကတော့တန်ကျိုးလေးနဲ့တွဲခြိထားတဲ့ခိုင်းကျိုးနေတဲ့သမ္မတလင်ကွန်းရဲ့မျက်မှန်ဖြစ်ပါတယ်။သမ္မတလင်ကွန်းဟာအသက်တိုပေမဲ့သူလှုပ်ခဲ့တာတွေကြောင့်အမေရိကန်သမိုင်းမှာအကြီးအကျယ်ဆုံးသမ္မတတစ်ယောက်အဖြစ်ဆက်လက်ရှင်သန်နေပြီးတခြားအမေရိကန်သမ္မတတွေအကြောင်းထက်သူ့အကြောင်းစာအုပ်အများဆုံးရေးသားတာခံခဲ့ရသူပါ။$5တန်ငွေဆက်ကူပေါ်မှာလဲသူ့ပုံကိုရိုက်နှိပ်ထားပြီးဝါရှင်တန်ကသူ့အထင်မှန်အဆောက်အဦကိုလဲလူတန်းပေါင်းများစွာလာရောက်လည်ပတ်ကြပါရယ်အမေရိကန်နေအနေနဲ့16ရောက်မြောက်သမ္မတတည်ဆုံးခဲ့တဲ့150မြောက်ကိုကျင်းပကြသလိုအများကတော့သမ္မတလင်ကွန်းနဲ့သူ့ရှိကသမ္မတတွေမျှော်မှန်းခဲ့တဲ့လူသားအလုံးတန်းတူအခွင့်အရေးရတဲ့တိုင်းပြည်အဖြစ်တနည်းတော့ရောက်မယ်လို့ယုံကြည်ကြပါတယ်ခင်ဗျာ
မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်းပါခင်ဗျာအခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်ကာနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40နဲ့48တို့အပြင်လိုင်းဒိုမီတာ50 kilohertz 5999နဲ့လိုင်းလက်မီတာ190 kilohertz 1905တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနားဆင်ကြမာရီတဲ့မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှဖြစ်တယ်လို့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းနားဆင်ကြမှာပါအပတ်စဉ်အစီအစဉ်တင်ဆက်တဲ့အခါမှာဆိုရင်တော့
ဒီဆုံးဖြတ်ချက်ချတဲ့ဟာမှာအဓိကအရေးကြီးတဲ့စိတ်စော်ချက်တစ်ခုကတော့ဒီအာဆီယံတစ်ခုလုံးအနေနဲ့
စီးပွားရေးကဏ္ဍမှာကြားကြမှာဖြစ်ပါတယ်ဒါအပြင်တူတာစုံလင်အမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ်
။ပထမဆုံးတင်ပြပေးချင်တာကတော့ sputniknews.com online စာတောင်မှာဖတ်ရှုရတဲ့ Russia မြန်မာ in talks over nuclear cooperation nuclear ကိစ္စပူးပေါင်းဆောင်ရွက်ဖို့ Russia နဲ့မြန်မာတို့စကားပြောဆိုနေကြတယ်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံရဲ့စွန့်ရင်ထုတ်လို့ရေးတိုးမြင့်နိုင်မှုအတွက်ခင်မီနျူကလ িয়ার နည်းပညာအထောက်အကူပေးနိုင်ရေးဖြစ်နိုင်ခြေရှိတဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နိုင်မှုရုရှားအနုမြူစွန့်ရင်အေဂျင်စီ Russian Atomic Energy Agency Rosatom နဲ့မြန်မာအစိုးရတို့ပနာမညှိနှိုင်းပြောဆိုဆွေးနွေးမှုတွေပြုလုပ်နေတယ်လို့ရေးသားထားပါတယ်။တိုကျိုမြို့မှာကျင်းပတဲ့ဂျပန်အနုမြူဆက်မှုလုပ်ငန်းအစည်းအဝေးမှာ Rosatom ရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဖြစ်တဲ့ Kirei Kamurov ကမြန်မာနိုင်ငံကိုခင်မီနျူကလ িয়ার နည်းပညာပေးနိုင်မယ့်အခြေအနေတွေဖန်တီးနိုင်မှုအတွက်ဆွေးနွေးနေပါတယ်။မြန်မာနိုင်ငံဟာဆိုရင်တခြားအာရှပစိဖိတ်ဒေသတွင်းကနိုင်ငံတွေရဲ့နီးတူပဲနျူကလ িয়ার စွမ်းအင်သုံးဓာတ်အဘိစက်ရုံတိဆောက်ရေးကိုစိတ်ဝင်စားနေတာဖြစ်တယ်လို့သူကပြောပါတယ်။မြန်မာနဲ့ရုရှားနိုင်ငံတို့ဟာနျူကလ িয়ার ပူးပေါင်းဆောင်ရွက်ရေးအတွက်သဘောတူညီချက်ကို2009ခုနှစ်ကတည်းကလက်မှတ်ရေးထိုးထားခဲ့တာဖြစ်တယ်စသဖြင့်ရေးသားထားပါတယ်။အပြည့်စုံကို sputniknews.com မှာဖတ်ရှုနိုင်ပါတယ်။
ဆက်လက်တင်ပြချင်တာကတော့ channelnewsasia.com မှာဖတ်ရှုရတဲ့ရေနံစင်းနှုတ်နဲ့ရွေးကောက်ပွဲကိစ္စတွေကမြန်မာနိုင်ငံရဲ့စီးပွားရေးအပေါ်တက်ရောက်မှုရှိတဲ့အကြောင်းရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ရေနံစင်းနှုတ်တွေကြတာနဲ့နှစ်ကုန်ပိုင်းမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲကိစ္စတွေကြောင့်အခုနှစ်ရေနံရှာဖွေရေးလုပ်ကတ်တွေလေလံပစ်ဖို့ကိုရထားဖို့ရှိပြီးဒီအတွက်ကြောင့်ပြည်ပကဒိုက်ရိုက်ရင်းနှီးမြှုပ်နှံမှုတန်ဖိုးကျသွားနိုင်တယ်လို့ဝင်းကြီးဦးစေရအောင်ကပြောပြတယ်လို့យေတာထားပါတယ်။အစက2015ခုနှစ်ထဲမှာရေနံနဲ့သဘာဝဓာတ်ငွေရှာဖွေရေးလုပ်ကွက်6ခုကိုလေလံပစ်ဖို့ရှိတယ်လို့အစိုးရရဲ့ရေနံနဲ့သဘာဝဓာတ်ငွေကော်ပိုရေးရှင်းထိပ်တန်းအရာရှိဦးတန်းထွန်းကရိုက်တာသတင်းဌာနကိုပြောကြားခဲ့ပူကြောင်းစသဖြင့်យေတာထားပါတယ်။အပြည့်အစုံကတော့ channelnewsasia.com မှာဖတ်ရှုနိုင်ပါတယ်ရှင်။
နောက်ထပ်တင်ပြပေးချင်တာကတော့ Anadolu Agency သတင်းစင်မှာရေးသားထားတဲ့သတင်းဆောင်ပါတစ်ခုဖြစ်ပါတယ်။မြန်မာရဲတပ်ဖွဲ့ကလင်ကိစ္စနဲ့ဆက်နွယ်တဲ့ရာဇဝဲမှုတွေလျှော့ချနိုင်မှုအတွက်ဒရီသားစီကွန်တုံအစရှိတာတွေကိုမယောင်းချဖို့တားမြစ်နေကြောင်းရေးသားထားတာပါ။အရေးပေါ်ကိုယ်ဝန်မရှိအောင်ကာကွယ်တဲ့စီးပွားတွေတားဆက်ချအောင်တောက်သုံးကြတဲ့စီးပွားတွေအမျိုးသားအာရုံကြောအားနည်းမှုကိုတက်တာစေတဲ့စီးပွားတွေရောင်းလာတွေ့ရင်ဖမ်းမယ်လို့ရန်ကုန်တိုင်းရဲတပ်ဖွဲ့ကအကြေညာထားတယ်လို့ဆိုပါတယ်။တကြံမတိုင်ခင်နဲ့တကြံတွင်းကာလအတွင်းတရားဝင်မှတ်ပုံတင်ထားတဲ့စီးရီအပါအဝင်အဲ့ဒီတားမြစ်ထားတဲ့စီးရီကိုရောင်းရင်ဖမ်းမယ်လို့ဆိုပါတယ်ရဲတပ်ဖွဲ့ရဲ့လှုပ်ဆောင်မှုကမှားယွင်းနေပြီးအမျိုးသားအာရုံကြောအားနည်းတဲ့ဝေဒနာတက်တာစေတဲ့ဆေးကြောင့်လိန်နဲ့ဆိုင်တဲ့ရာဇဝတ်မှုဖြစ်စေတယ်ဆိုတာမမှန်ကန်ဘူးလို့ဆရာဝန်တဦးဖြစ်တဲ့ဦးတီဟာတစ်ကပြောဆိုတယ်လို့ရေးသားထားပါတယ်တားဆက်ချစီတဲ့စီးပွားတွေကိုပိတ်ပင်တဲ့လို့ရကြအောင်လူမှုရေးမှာပြဿနာတွေပိုပြီးတော့တောင်တိုးများလာစေနိုင်တယ်လို့ဆရာဝန်ကပြောတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်အပြည့်စုံကို Anadolu Agency သတင်းစင်မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီ။မနက်ခင်းတိုင်းနားဆင်နေကြ American Indian 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။
ဒီကနေ့မင်းတင်ပြမယ် EDM အသုံးကတော့
chew the fat
ဖြစ်ပါတယ်စာလုံးပေါင်းက chew chew ကဝါစာတာ the the fat fat ကအဆီဆိုတော့စပိုက်ခုံရဲ့ဓာတ်ရိုက်အသေးပဲကတော့အဆီကိုဝါစာတာပေါ့ဒီအသုံးကတော့ဝင်းယွန်းစွန်းဒေသမှာနေထိုင်တဲ့ Eskimo မျိုးနွယ်စုမှာပါဝင်တဲ့ Inuit ဆိုတဲ့ တိုင်းရင်းမျိုးနွယ်စုရဲ့ဒလိကနေဆင်းသက်လာတယ်လို့ဆိုပါတယ်။အဲ့ဒီ Inuit Eskimo ရဲ့ဒလိတစ်ခုကတော့ဝေလာငါအစီတုံးလေးတွေကိုကျမတို့မြန်မာမှာ PK လို့ခေါ်တဲ့ချွေးငမ်းကိုဝါးတယ်လို့ဝါးတယ်ရှိကြတာဖြစ်ပါတယ်။ Blubber လို့ခေါ်တဲ့အဲ့ဒီဝေလာငါအစီတုံးလေးတွေကလည်းအတော့ကိုဝါးယူရတော့အချိန်ကုန်နေအချိန်ဖြုန်းချင်ရင်အဲ့ဒီအစီတုံးလေးတွေကိုဝါးကြတယ်လို့ဆိုပါတယ်။ကျမတို့မြန်မာမှာတော့အချိန်အားရင်ကုန်ဝါးကြတယ်လို့ဆေးရွက်ကြီးဝါးကြတယ်လို့ခေတ်လူငယ်တွေကတော့အရသာအမျိုးမျိုးနဲ့ထုတ်တဲ့ PK ကိုဝါးကြတယ်လို့ပေါ့ရှင်။ဆိုလိုတာကတော့ chew the fat အသုံးဟာအချိန်ကုန်ကောင်အရေးမကြီးတဲ့အလာပတလာပစကားပြောပြီးတော့အချိန်ဖြုန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာလူငယ်တွေလက်ဖေးဆိုင်ထိုင်ပြီးလေထုကြတဲ့ဘောပေါ့။ဒီသုံးနဲ့ပတ်သက်လို့ George Kobe ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ Let's go to our favorite tea shop.Down the corner of the street, have some tea and chew the fat. I don't have much to do today.
Lando ma shi de chin lo jai le phi sai si twa ja ba su. A di ma le phi taung me a thu ja me. Di ka ni chin ta i lo lo sia ma shi u lo di be ya ba de. U ma go naw ta khaw na si ji ja ya aw.
Let's go to our favorite tea shop down the corner of the street, have some tea.And chew the fat. I don't have much to do today.
A chain alo, ala patala ba, pyojame, a tujame, li twajame sui, idiom atunya, pelu pyomle.
Chew the fat.
Lu pyolu ya bari, eragaro, tigrimine, timpia gire, idiom atume pibari.
Dola latan season, they said the American idiom and don't English at Tinganzago.တင်ဆက်ပေးခဲ့တာဖြစ်ပါရခနအခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပါတော့မယ်ပထမဦးဆုံးတော့စီးပွားရေးကဏ္ဍပါအနာဂတ်ကမ္ဘာနိုင်ငံရေးနဲ့စီးပွားရေးလောကမှာအဓိကအရေးပါတဲ့အခန်းကဏ္ဍကနေပါဝင်ဖို့အလားအလာရှိတဲ့ AIIB အာရှအခြေခံအဆောက်အဦးရင်းနှီးမြှုပ်နှံမှုဘက်မှအဖွဲ့ဝင်ဖြစ်လျှောက်ထားတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်အဲ့ဒီဘဏ်ကိုစတင်တည်ထောင်သူအဖွဲ့ဝင်နိုင်ငံလည်းဖြစ်တရုတ်နိုင်ငံနဲ့နိုင်ငံရေးစီးပွားရေးရာထိတွေ့ဆက်ဆံမှုတွေအများဆုံးဖြစ်တဲ့မြန်မာနိုင်ငံအတွက် AIIB ဘဏ်ကဘလို့အကူအညီတွေပေးနိုင်ပါသလဲဆိုတာကိုတမရဦးသိန်းစင်ရဲ့စီးပွားရေးအကြံပေးတူဖြစ်တဲ့ဒေါက်တာဇော်ဦးနဲ့ဆက်သွယ်မေးမြန်းထားတဲ့ဒုတိယပိုင်းကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်တင်ပြထားပါရခင်ဗျာ
AIIB ဘဏ်ကိုမြန်မာနိုင်ငံကချင့်ကပ်တဲ့ပုံစံကဘယ်လိုမျိုးလဲခင်ဗျာဘယ်လိုစဉ်းစားပြီးတော့ချင့်ကပ်တာလဲတပေါ်ပါဝင်ဖို့ပေါ့နော်ချင့်ကပ်တယ်ဆိုတော့ဒီဘဏ်ထဲမှာ
ပါဝင်ဖို့ဟုတ်ပါတော့ဟိုပါပေါ့နော်ကျွန်တော်တို့လိုအပ်ချက်ကလည်းသွားပြီးတော့ကိုင်းရမှုရှိတယ်။နောက်တစ်ချက်ကလည်းတရုတ်နိုင်ငံအင်းနီးယားချင်းနိုင်ငံထဲမှာအရေးပါတဲ့အင်းနီးယားချင်းနိုင်ငံဖြစ်နေတော့ကျွန်တော်တို့ဘက်ကလည်းဒါကိုအရေးတည်ယူပဲစဉ်းစားရမှာပေါ့နော်။ဒီနိုင်ငံရေးဟိုထက်မတွေ့ဘူးတော့စီးပွားရေးရဆိုရင်တရုတ်နိုင်ငံဟာတဘာပေါ်မှာဒုတိယအင်အားကြီးဆုံးနိုင်ငံစီးပွားရေးအင်အားကြီးနိုင်ငံဖြစ်လာတယ်။ကျွန်တော်တို့ဘေးမှာပဲအင်းနီးယားချင်းဖြစ်တယ်လို့ဟိုကျွန်တော်တို့ဈေးကွက်ကိုဖွင့်လိုက်တဲ့ဒီဝိုင်းပြင်ကြောင်းလဲမှုလုပ်ငန်းတွေမှာလေတရုတ်ဈေးကွက်ကိုကျွန်တော်တို့ချင်းကပ်နိုင်ရတယ်မတန်မအရေးပါတယ်မဟာပြူဟာဖြစ်နေတဲ့ခါကျတော့ဒီအချက်တရားလုံးကိုခြေခံပြီးစဉ်းစားရင်ဒါကျွန်တော်တို့အဆုံးဖြတ်ချက်ဟာဒီလိုပဲခြားနေတယ်ဆိုတဲ့အဖြစ်ထောက်ပါလိမ့်မယ်အနောက်တစ်ချက်ကလည်းဒီအဆုံးဖြတ်ချက်ခြားတဲ့ဟာမှာအဓိကအရေးကြီးတဲ့စိတ်စော်ချက်တစ်ခုကတော့ဒီအာရှန်တစ်ခုလုံးအနေနဲ့စဉ်းစားချက်ဟာဒါအရေးပါတယ်စဉ်းစားချက်ဖြစ်ပါတယ်အဲတော့အာရှန်တစ်ခွဲလုံးကဒီမှာပါဖို့ထုံးထလိုက်တဲ့အခါမှာကျွန်တော်အနေနဲ့လည်းအာရှန်ကျွေးဝင်းဝင်းချိန်မှာလည်းဝင်ပြီးလုပ်ကြမယ်ဖွဲ့ဝင်နိုင်ငံတစ်ခုအနေနဲ့ဒါဟာဒီတိုင်းပဲထုံးပြရတော့မယ်ဆိုတဲ့ဟာပို့ပြီးတော့ရှင်းလင်းသွားပါတယ်အဲတော့အဲ့ဒီကိစ္စအလေဒါအရေးကြီးတဲ့ထုံးထချက်အတွက်စဉ်းစားစရာစိတ်စော်ချက်တရားလို့ပြောလို့ရပါ
ဟုတ်ကဲ့ဒါဆိုလို့ရှိရင်အာဆီယံတစ်ဖွဲ့လုံးကိုနိုင်ကလည်းမူချပြီးတော့ဒီအဖွဲ့ဒီဘော AIIB ဘဏ်မှာပါဝင်မယ်ဆိုပြီးတော့မူချလိုက်တဲ့သဘောရှိတယ်ပေါ့
ဟုတ်ပါတယ်ဟုတ်ပါအဲ့ဒီစကျွန်တော်တို့အာဆီယံစီးပွားမှာဟိုကဒီဝင်ဆွေးနွေးပါ
ဟုတ်ကဲ့ဒီဟိုမတ်လ31ရက်နေ့မှာဖွဲ့ဝင်ဖြစ်လျှောက်ဖို့နောက်ဆုံးရသတ်မှတ်ထားတာလည်းပြည်သွားပြီဆိုတော့မကြခင်လပိုင်းနေ့အတွင်းမှာလည်းဒီဘဏ်နဲ့ပတ်သက်တဲ့မူပေါင်းတွေကိုချမှတ်သွားမယ်ဆိုပြီးတော့တရုတ်အစိုးရကအကြံပြင်ပြောထားတာရှိတယ်ဆိုတော့ဒီဟိုပေါ်စတင်တည်ထောင်တဲ့နိုင်ငံအဖွဲ့ဝင်အခုဆိုရင်40ကျော်သွားပြီပေါ့နော်ရှောက်ထားကြတဲ့အဖွဲ့ဝင်နိုင်ငံတွေ တရုတ်နိုင်ငံဘက်ကလည်းလက်ခံထားတဲ့အဖွဲ့ဝင်နိုင်ငံတွေ40ကျော်သွားပြီဆိုတော့ဒီနိုင်ငံကခေါင်းဆောင်တွေမကြခင်မှာတွေ့ကြမယ်ဒီဘန်ကြီးကိုဘယ်လိုရှေ့ဆက်သွားကြမလဲဆိုတော့မူဝါဒတွေကိုချမှတ်ကြမယ်ဆိုတော့မြန်မာနိုင်ငံကလည်းကိုယ်စားလှယ်တက်ပြီးတော့ဒီဟာမှာဆွေးနွေးကြရမှာပဲလေအဲ့လိုမျိုးဆွေးနွေးတဲ့အခါမျိုးမှာတဘောကိုစော်ဦးဆိုရင်လည်းဒါစီးပွားရေးပညာရှင်တယောက်အနေနဲ့သမရအကြံပေးတယောက်အနေနဲ့ဘယ်လိုမျိုးတွေများပါဝင်သင့်တယ်လို့အကြံပေးမလဲဗမာနိုင်ငံကိုစားပြုပြီးတော့မြန်မာနိုင်ငံရှုထောင့်ဘက်ကကြည့်ပြီးတော့ပေါ့
ဟုတ်ပါဗျာအဓိကတော့တရုတ်နိုင်ငံကကျွန်တော်တို့မှာရေးကြည့်တဲ့ဒီခြေကန်ဆောင်စီမံချက်ကြီးတွေလာပြီးတော့လုပ်ထားရရှိပါတယ်လုပ်ထားရရှိတဲ့အခါမှာဒါသူတို့ရေနှောကစဉ်းစားတဲ့ပုံစံတော့သူတို့ဘ ਹੁ ပြုပြီးစဉ်းစားတာပေါ့နော်အဲ့တော့ဥပမာပြင်ပိုင်လိုင်းသူတို့တွေ့တယ်ဆိုရင်ဒါသူတို့မဟာယူဟာရွေချက်တွေကိုဘ ਹੁ ပြုပြီးစဉ်းစားပြီးတော့ဒါပိုင်လိုင်းကိုကျွန်တော်တို့ရှင်မှာလာဆောက်တာပေါ့ဗျာအဲ့တော့ကျွန်တော်တို့နိုင်ငံရဲ့လူဝတ်ချက်နဲ့ကြည့်မယ်ဆိုရင်တော့ pipeline နဲ့ဆိုင်ရင်ဒီ pipeline ပြရသွားမယ်ဒီအမြန်လမ်းမကြီးလိုဟာမျိုးကျွန်တော်တို့အတွက်ပိုကြီးကြီးတာပေါ့နော်အဲ့တော့ဒီလိုဟာမျိုးဖွင့်ဝင်နိုင်ငံတွေဖြစ်လာပြီးဒီ founding member တွေလည်းဖြစ်လာပြီးရှင် founding member လည်းတခုဖြစ်တယ်ကိုယ်နဲ့လည်းအင်ဂျင်နီယာချင်းလည်းဖြစ်တယ်အင်ဂျင်နီယာချင်းဖြစ်တဲ့သူကြောင့်မလို့အင်ဂျင်နီယာချင်းတွေမှာပါရတော့မှအင်ဂျင်နီယာချင်းနိုင်ငံတွေမှာကောင်းမွန်တော့မှဒေယာနိုင်ငံတွေမှာလည်းဒီပို့ပြီးတော့အကျိုးရှိတယ်ဆိုတော့ရွေချက်ပို့လဲတာရုပ်နိုင်ငံဘက်ကစဉ်းစားဆိုင်အောင်ပေါ့ကျွန်တော်တို့ဘက်ကသင်ပြပြီးလို့လိုပါတယ်အဲ့ဒါဘာလဲဆိုတော့ဒီရုပ်နိုင်ငံမှာခြေကံစာဝုန်းနေတဲ့ပတ်သက်တဲ့ဒီနည်းမျိုးနိုင်ငံမျိုးတွေလုံနိုင်တယ်ဒီဘာကလည်းစဉ်းစားမယ်ဆိုရင်ကျွန်တော်တို့နိုင်ငံကိုဒါပရမောဟိုပေါ့ပူဇော်ပေးနေတယ်လည်းစဉ်းစားလို့ရတယ်ငါကျွန်တော်တို့နိုင်ငံရဲ့အလားအလာအမတန်ကောင်းတဲ့တွေ့ကြုံ
ဘာဖြစ်ဖြစ်ဒီဘန်ကြီးကတော့ဒါမဖြစ်မနေဒါဖြစ်သွားတော့မှာပဲဟိုတရုတ်နိုင်ငံကလည်းအခုလက်ရှိအနေထားရဆိုရင်ကမ္ဘာမှာဒုတိယစီးပွားအင်အားအကြီးဆုံးနိုင်ငံဆိုတော့သူလုပ်မယ်ဆိုရင်တော့ဘာဖြစ်ဖြစ်သူ့ဘက်ကတန်တိထားချထားရင်တော့ဘယ်လိုငါမစိုးအကောင့်ထဲဖော်လို့ရမယ်အနေထားမှာရှိနေတာ။ဟိုနောက်ပြီးတော့စီးပွားရေးအရာလည်းသူ့ကိုရှင်နိုင်တဲ့သူကတိတ်မရှိသလောက်ပဲ။ကမ္ဘာနံပါတ်1လို့ပြောနေတဲ့အမေရိကန်နိုင်ငံဆိုတော့တောင်မှတရုတ်ပေါ်မှာအများကြီးမိခိုးအားထားနေရတဲ့အနေထားရှိတာကိုစီးပွားရေးအရာကြည့်ရင်လေ။ဒါပေမဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကလူထုရဲ့တရုတ်ပေါ်မှာမြင်နေတဲ့အနေအထားတွေအရဆိုလို့ရှိရင်ဒီတရုတ်ပေါ်မှာများထပ်ပြီးတော့ကျေးဇူးတင်စရာထပ်တိုးလာမလားအဲ့လိုမျိုးအတွက်ကောစဉ်းစားကြဘက်ဖိုင်ယာပေါ်နိုင်ငံရေးအရပေါ့နော်ကျွန်တော်ပြောတာလက်ရှိဖြစ်နေတဲ့အနေအထားနဲ့ချိန်ပြီးတော့ကြည့်ကြည့်တာနိုင်ငံရေးအရဟိုပေါ့စန့်ကျင်ဘက်အရလက်တွေများထွက်လာစရာအကြောင်းရှိမလားဟိုနောက်တစ်ချိန်မှာတော့လူထုရဲ့ဟိုနိုင်ငံရေးအမြင်ပြောင်းသွားပြီးတော့လူထုရဲ့တရုတ်ပေါ်လက်ရှိရှိနေတဲ့အယူအဆပြောင်းသွားတယ်ဆိုတော့တမျိုးဖြစ်မှာပေါ့နော်ဒါပေမဲ့လက်ရှိအနေအထားအရဆိုရင်အဲ့လိုဖြစ်နေတော့အဲ့ဒါကောဘယ်လိုဖြစ်လာမလဲ
ဟောပေါ့နိအဲ့ဒီကိစ္စကလည်းကျွန်တော်ခွန်းန်းတစ်ခုရေလို့ပဲပြောချင်ပါတယ်ဆိုတော့ခွန်းန်းကဒါပြန်လေတိဆောက်တဲ့ဟိုယုံကြည်မှုကိုပြန်လေတိဆောက်အောင်မယ်ခွန်းန်းတစ်ခုပေါ့နော်အဲ့တော့ဒီတရုတ်နိုင်ငံကဒီတစ်ခါကြရင်တော့ပုံပြီးတော့ဟိုသတိကြီးကြီးနဲ့ကျွန်တော်တို့ရှိမှာရေးရင်းမြုံနာမှုကိုတို့ဖို့ခွန်းန်းတစ်ခုရလာတယ်လို့ပြောလို့ရတာနော်။ကဲပြီးသူကသာစနစ်စကြနဲ့တမတမကြကြနဲ့တင်းမြတ်တတလုပ်ပေးမယ်ဆိုရင်ဒါကျွန်တော်တို့တွေရေရှည်အတွက်မတမကောင်းမွန်တဲ့အခွင့်အရေးတွေထပ်ပြီးတော့ပေါ်လာမှာပေါ့နော်။အဲ့ခါကျရင်နိုင်ငံနိုင်ငံဖြစ်ကြည့်ရေးဆိုတဲ့ဟာလည်းအလိုတရားဖြစ်လာပါပေါ့နော်။နိုင်ငံနိုင်ငံဖြစ်ကြည့်ရေးကဒီစားရပုံမှန်တွေအပေါ်ရန်ကြိုးနေတာမဟုတ်တော့ဘဲနဲ့တကယ်ဟိုဖြည်းဖြည်းရောလုပ်နိုင်တဲ့အနေအထားတွေခလာလေးတွေဆိုဖြစ်ပါတယ်အဲ့တော့တစ်ဖက်ကလည်းကျွန်တော်တို့ဒီရှိုးအဘက်ကလည်းဒါဒီသူရဲ့သဘောထားကတော့ဒီတရုတ်နိုင်ငံတရုတ်ရှိုးကတရုတ်လူမျိုးဆိုတာတဲ့သူတို့ကဟိုပြီးခဲ့တဲ့ခေတ်ကဆောင်းခဲ့တဲ့လုပ်ကုန်လုပ်နည်းတွေเนาะသူတို့ရင်းနှီးမြှုပ်နှံခဲ့တဲ့ဒီမှန်ချက်တွေသူတို့ဆက်ဆံခဲ့တဲ့နေသားတွေဒီဟာတွေကိုကျွန်တော်တို့နိုင်ငံကဒီလူများစုကမနှိမ့်ရဘူးမတင်ရဘူးအားမရဘူးလို့ကျွန်တော်ထင်ပါတယ်အဲတော့ဒီဟာတွေကိုပြင်ထိုင်မှုဆိုရင်အခုလိုပို့ပြီးတော့ပေါင်းမွန်တဲ့ဆန္ဒမှုသာကောင်းကိုခြေခံတဲ့ဒုက္ခလုံးကြီးအစ်စ်တွေဆက်ဆံရေးအစ်စ်တွေနောက်ပြီးတော့ဒီဆန္ဒမှုအစ်စ်တွေနဲ့ဆောင်ရွက်မယ်ဆိုရင်ခုနပြောတဲ့ဖြစ်ခဲ့တဲ့ဓာတ်တွေကိုပြန်ပြီးတော့ဒီကောင်းအောင်တက်မှတ်ပြင်ထိုင်မှုပြန်ပြီးတော့ဒီသင်္ဘောချိန်တိုင်းကိုခွင်လန်းကောင်းတူရတယ်လေလို့ထင်ပါတယ်
ကိုဇော်ဝင်းနိုင်စီစဉ်တက်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ကြရတာဖြစ်ပါတယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆောင်ရင်းအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါ။မက်ကင်ဖြူထွေးကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
တူတာဆိုလေအမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်မှာနှစ်စဉ်ကျင်းပလေ့ရှိတဲ့ချယ်ရီပန်းပွဲတော်အကြောင်းကိုပြောပြချင်ပါတယ်ရှင်။ကိုသားမျိုးရေအခုလိုချိန်ဆိုရင်မြန်မာနိုင်ငံမှာနှစ်တကူတကြံကာလဗရောက်တွေမှုဝါတွေလှိုင်လှိုင်ပွင့်ကြသလိုပဲအခုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်မှာလည်းချယ်ရီပန်းတွေပွင့်တဲ့အချိန်အမျိုးသားချယ်ရီပန်းပွဲတော်ကိုကျင်းပတဲ့အချိန်လေ။ကိုသားရောဒီနှစ်ချယ်ရီပွဲတော်ကိုရောက်ပြီးပြီလား။
ဟုတ်တယ်ဗျကျွန်တော်လည်းဒီကြားထဲမှာလုံမအားရနဲ့ဒီနေ့မှပဲ cherry ပွဲတော်ကိုသွားမလားလို့ဒါပေမဲ့နေ့စဉ်အလုပ်သွားပြန်လမ်းကဒီ cherry ပန်းတွေပွင့်တဲ့ Potomac မြေကမ်းဘေးကနေဖြတ်တာဆိုတော့ပန်းတွေပွင့်တာကိုတော့နေတိုင်းမြင်နေရပါတယ်ဒါနဲ့ဒီနေ့ cherry ပန်းတွေပွင့်တာကမနစ်ကတည်းနောက်ကြတယ်နော
်ဟုတ်တယ်ရှင်ရာသီဥတုခြေနေပေါ်မှာမူတည်ပြီးတော့ပန်းပွင့်တာဆောတာနောက်ကြတာရှိတယ်လေဒီနှစ်ကတော့ပြီးခဲ့တဲ့နှစ်တွေကထက်နောက်ကြတာတော့အမှန်ပဲအရင်နှစ်တွေကဆိုရင်ဒီမတ်လဒုတိယပတ်ဒါမှမဟုတ်တတိယပတ်လောက်ကလေးကပန်းအဖူးလေးတွေစထွက်ပြီးတော့ဧပြီ9ရက်10ရက်နေ့ဆိုလို့ရှိရင်တော့ဒါပန်းတွေအစွမ်းကုန်အလှဆုံးပွင့်တဲ့အချိန်ဖြစ်လေရှိတယ်။ဒါပေမဲ့ဒီနှစ်ကတော့ဒီဧပြီ10ရက်နေ့ကမှအဖူးစထွက်တယ်။နောက်ပန်းတွေကအလှဆုံးပွင့်မဲ့အချိန်ကိုတော့ဧပြီ17ရက်ကနေ14ရက်နေ့ကြားဆိုပြီးတော့ခမန်းတဲ့အတိုင်းပဲပန်းတွေအခုပွင့်နေလေ။ဒီလိုမျိုးပန်းတွေကိုဘယ်အချိန်မှစဖူးပြီးတော့ဘယ်အချိန်မှအစွမ်းကုန်ပွင့်မဲ့ဆိုတာကိုတော့National Park Service NPS လို့ခေါ်တဲ့အမျိုးသားပန်းဥယျာဉ်တွေကိုထိမ့်သိမ်းစောင့်ရှောက်တဲ့အဖွဲ့ကအနိကက်စောင့်ကြည့်ပြီးတော့နှစ်စဉ်သူတို့ရဲ့ခန့်မှန်းချက်တွေကိုသတင်းထုတ်ပြန်ပေးတယ်လေ။ဒီ Cherry ပန်းပွဲချိန်ကိုလည်းဒီပန်းတွေပွင့်မဲ့အချိန်နဲ့ kait ပြီးတော့ပဲနှစ်စဉ်သတ်မှတ်ပေးတယ်။ဒီနှစ်ပွဲတော်ကာလကိုတော့ March 20ရက်နေ့ကနေ April 12ရက်နေ့အထိသတ်မှတ်ထားတယ်လေ
။ဒါကြောင့်လဲ March 17ရက်နေ့ကပိတ်ပွဲအခမ်းအနားတွေကိုအကြီးအကျယ်လုပ်ခဲ့တာမဟုတ်လားဗျာ။
ဟုတ်တယ်ရှင်ဒီနှစ်စဉ်ပြုလုပ်နေကြဒီ cherry ပန်းပွဲတော်ဖွင့်မဲ့တဲ့ပိတ်ပွဲအခမ်းအနားတွေကိုတော့မြို့တော်တွင်းမှာစီစီကားကားကျင်းပလေးရှိတယ်လေ။ Washington မြို့တော်ရဲ့ຫນွေဥရာသီပွဲတော်တွေထဲမှာဒီပွဲတော်ကအကြီးဆုံးပွဲတစ်ခုလို့ပြောရမှာပဲ။ပွဲတော်ကာလသတ်မှတ်ထားတဲ့ရက်တွေအတွင်းမှာဆိုရင်ကလေးလူကြီးလူငယ်ဒီအရွယ်ဆုံးပါဝင်လို့ရတဲ့ပျော်ပွဲရှင်ပွဲတွေ၊ဆင်မြင့်ဖျော်ဖြေပွဲတွေ၊အမှုပညာပြပွဲတွေ၊ပန်းအလှပြိုင်ပွဲ၊နောက်မျက်နှာစေးချေပွဲ၊မီရှူမီပန်းတွေဖောက်တဲ့ပွဲ၊အားကစားပြိုင်ပွဲတွေရိုးရာအတီးမို့အကအခုံတွေနဲ့အစုံလင်ကိုကျင်းပကြတာလေ
ဟုတ်တယ်ဗျကျွန်တော်လဲပိတ်ပွဲနေတော့ငါသွားကျင်တာအလုတ်လုတ်ရတဲ့ရက်ဖြစ်နေတော့မသွားလိုက်ရအောင
်မသွားဖြစ်လိုက်လို့စိတ်မကောင်းမဖြစ်ပါနဲ့ကိုသားရဲ့နောက်နှစ်ကျရင်သာမလွတ်တန်းသွားဖို့စမကတော့ဒီပွဲကိုသတင်းယူရင်းနဲ့ကိုတိုင်ရောက်သွားတယ်လေဒီပိတ်ပွဲကတော့ထုံးစံအတိုင်းတိတ်ကိုစီကားတာပဲဒီပွဲကိုကိုတိုင်သွားခဲ့တဲ့ကိုငင်းချန်းပြောတာကိုလည်းနားထောင်ကြည့်ရအောင်နော
်ကျွန်တော်တော့တွေးခဲ့ရတာတော့အစုံပါပဲခင်ဗျာဘန်းတွေရောလူတွေရောကားတွေရောကျွန်တော်တို့မြို့ကတော့ဒီအချိန်ဆိုရင်လူအစီဆုံးပါပဲနောက်ပြီးတော့စီတန်းလက်လဲတဲ့ပွဲမှာလဲလူတွေအများကြီးပဲခမတွေ့ကြရတာတွေကတော့ဒီမှာပြထားတဲ့ American Car တွေရောစပိန်အလှစီးပြတာတွေရောနောက်ပြီးတော့ Cherry Pan ပုံစံမျိုးဘောလုံးတွေကိုလေထိုးထားတဲ့လေထိုးအယုတ်တွေရောနောက်ပြီးတော့ Japan Cartoon အယုတ်တွေလဲတွေ့ရပါတယ်နောက်ထပ်တွေ့ရတာထူးဆန်းတာ Japan Anime ပေါ့နော်သူတို့ Costume Cosplay ဝတ်ထားတဲ့လူတွေကိုလဲတွေ့ရပါတယ်ခမ
ကိုကြီးကျန်းကဒီ cherry ပန်းပွဲတော်ကိုအရင်နှစ်တရရောသွားဘူးလား
။ဟောကျွန်တော်2012ခုနှစ်ကတော့ဒီကိုတစ်ခေါက်ရောက်ဖူးပါတယ်။အဲ့ဒီတုန်းကတော့ကျွန်တော် parade စီတန်းလဲလဲတာကိုတော့သွားမကြည့်ဖြစ်ဘူးခင်ဗျ။ကျွန်တော်ဒီ cherry ပန်းပွဲတော်ကိုပဲသွားကြည့်ပြပါတယ်
။မတ်လ17ရက်နေ့ကပိတ်ပွဲအခမ်းအနားကိုတော့ Washington မြို့လေက Constitution လမ်းမတစ်လျှောက်ခုနှစ်လမ်းကနေ18လမ်းအထိချစ်တဲ့အလှပြလမ်းလျှောက်ကြရလေ။ဒီပွဲကိုအထူးထိုင်ကုန်တွေမှာနေရာယူပြီးတော့ကြည့်ချင်တဲ့ဆိုရင်တော့လမ်းမတစ်ဆောင်ကိုဒေါ်လာ20ပေးရတယ်လေ။ဒီနေ့ cherry ပွဲတော်မှာဖျော်ဖြေကြတဲ့သူတွေအထဲမှာဒီအမေရိကန်တက္ကသိုလ်ကျောင်းမှာတတိယနေ့တက်နေတဲ့မြန်မာနိုင်ငံသားကိုတန်းထွအောင်လဲပါတယ်ကိုသားရဲ့
ကျောင်းအမေရိကန်တက္ကသိုလ်မှာကျောင်းတက်တာဆိုတော့အဲ့ကျောင်းမှာတကာပူရှိဆိုရန်အကအဖွဲ့ရှိရဲ့အဲ့အဖွဲ့ထဲမှာကျွန်တော်ပါတော့ဒီအဖွဲ့ကိုကူစားပြုပြီးကျွန်တော်အိမ်မှာသွားပြီးတော့ဖျော်ဖြေခွင့်ရတာပေါ့ဒီဂျပန်နိုင်ငံမြောက်ပိုင်းမှာရှိတဲ့ဒီဟိုကိုဒိုပြည်နယ်မှာငါးဖန်တန်ငါးတဲ့ဒီဘလို့ဟိုသူငါးဖန်ရင်လုပ်တဲ့ပုံစံမျိုးကိုပဲတေးဥပြကားရကျွန်တော်ကမဲ့တချင်းကဒီဆိုရန်ဘူရှိဆိုတဲ့တချင်းကဂျပန်နိုင်ငံမှာအရင်နာမည်ကြီးပါတယ်ကျွန်တော်ခိုင်းနှစ်တည်းလဲဒီပွဲကိုသွားဘူးတယ်သွားတော့ကျွန်တော်ပိုင်တွေ့ရလဲဆိုတကဘာလုံးကလူတွေလာကြည့်ရတွေ့ရတယ်သူတို့ဒီ cherry band ကလဲဂျပန်ကလက်ဆောင်ပေးတာဆိုတော့ဂျပန်လူမျိုးတွေတော်တော်များများလာကြည့်တာလဲတွေ့ရသလိုအမေရိကန်နိုင်ငံတဝန်းလုံးကလူတွေလဲလာပြီးတော့ကြည့်ကြတာရှိပါတယ
်ကိုယ်တိုင်ပါဝင်ပြီးတော့ဒီမှာဖျော်ပြရတယ်ဆိုတော့ဘယ်လိုခံစားရလဲ
ကျွန်တော်ဂုဏ်ယူပါတယ်မြန်မာတယောက်အနေနဲ့ဒီနိုင်ငံသားမှာနိုင်ငံသားပါတာတွေနိုင်ငံသားယဉ်ကျေးမှုတွေကိုလည်းလေ့လာခွင့်ရတယ်ဆိုတော့အကုန်ယူပါတယ်ကျွန်တော်အကြောင်းလည်းကူစားပြုရတယ်ဆိုတော့
ဒ
ီ cherry ပွဲတော်ကို Washington မြို့တော်နဲ့အနီးနားကလူတွေနဲ့လာကြတာမဟုတ်ဘူးကိုသားရဲ့တီလာဒီ American ပြည်အောင်စုတဝန်းနဲ့တခြားနိုင်ငံတွေကလာကြတဲ့သူတွေလည်းအများကြီးပဲအထူးသဖြင့်ကတော့ဒီ cherry ပန်းတွေကိုလွန်ခဲ့တဲ့နှစ်တရာကျော်က American ဆိုရကိုလက်ဆောင်ပေးခဲ့တဲ့ဂျပန်နိုင်ငံကခီးသွားတွေလည်းအများပြားလာတဲ့အချိန်ပေါ့
ဒီ cherry ပန်းတွေကို1912ခုနှစ်မှာဂျပန်နိုင်ငံတူဂျူမြို့တော်ဝင်က Washington မြို့တော်အတွက်လက်ဆောင်ဖြစ်ပေးခဲ့တာမဟုတ်လားဗျအခုဆိုရင်နှစ်တရာကျော်သွားပြီပေါ့
အမေရိကန်နဲ့ဂျပန်နှစ်နိုင်ငံအကြားဆက်ဆံရေးရင်းနှီးခင်မင်မှုရေရှည်ခိုင်မြဲစေဖို့ရည်ရွယ်ပြီးတော့ပေးခဲ့တဲ့ cherry တွေပေါ့ဂျပန်နိုင်ငံကအမေရိကန်ကိုအဲ့ဒီအချိန်တုန်းက cherry ပင်ပေါင်း3000ကျော်ပေးခဲ့တာလေပရမ cherry အပင်ပေါင်း2000ကတော့1910ခုနှစ်မှာအရင်ရောက်လာပြီးတော့1912ခုနှစ်ကျတော့ဒီကျန်တဲ့ cherry ပင်1000ကျော်ထပ်ပြီးတော့ရောက်တယ်တဲ့အဲ့ဒီတုန်းကဒီ cherry ပန်းတွေကိုလက်ဆောင်အဖြစ်နဲ့လက်ခံယူခဲ့တဲ့အထိတ်မဲ့ပွဲကိုတော့အဲ့ဒီအချိန်ကသမရကတော် Helen Haron Taft နဲ့ဂျပန်သံအမတ်ကတော် Chintaro တက်ရောက်ခဲ့ပြီးတော့ပထမဆုံး cherry ပင်နှစ်ပင်ကိုသူတို့ကပဲစိုက်ပြီးခဲ့ကြတယ်လေအဲ့ဒါကတော့ဒီ Washington မြို့တော်ရဲ့တမိုင်းဝင် Potomac မြစ်အနီး West Potomac ပန်းချံတွေက Tyler မြစ်ဝိုင်းရဲ့မြောက်ဘက်ကမ်းမှာစိုက်ခဲ့ကြတာပေါ့ဒီနေ့ Washington မြို့တော်က Tyler Basin လို့ခေါ်တဲ့မြစ်ဝိုင်းတစ်လျှောက်မှာအခုအချိန်မှာအစွမ်းကုန်အလှချင်းပြိုင်နေကြတဲ့ Cherry ပင်တွေရဲ့အစပဲပေါ့ရှင
်အခုရောဒီအဲ့ဒီနေရာမှာ Cherry ပင်ပေါင်းကဘယ်လောက်ရှိလဲဗျ
အခုဆိုရင်တော့ Potomac မြစ်ရဲ့အနောက်ဘက်ကမ်းနဲ့အရှေ့ဘက်ကမ်းတစ်လျှောက်အပြင်သမောလို့ခေါ်တဲ့ဒီ Washington အမျိုးသားရင်ပြင်တစ်ဝိုက်မှာ Cherry ပင်စုစုပေါင်း3950ရှိတယ်တဲ့အများစုကတော့ Yoshino Cherry အမျိုးအစားပင်တွေဖြစ်ပြီးတော့တခြား Guanzan Cherry, Fujinsu Cherry စတဲ့ဒီဂျပန်နိုင်ငံက Cherry အပင်မျိုးစုံရှိတယ်လေ
။ဒါနဲ့ဒီ Cherry ပွဲတော်ကိုဘယ်ချိန်မှစပြီးတော့ကျင်းပဖြစ်တာလဲဗျ
။ Sakura ပွဲတော်ဒါမှမဟုတ် Cherry ပန်းပွဲတော်ဆိုတဲ့စာအုပ်ကိုရေးခဲ့တဲ့ Ann McClellan ပြောတဲ့အတိုင်းဆိုရင်တော့1928ခုနှစ်မှာကျောင်းသူကျောင်းသားကလေးငယ်တွေနဲ့ Cherry ပန်းပွဲတော်ကိုစခဲ့တယ်လို့ဆိုတာပဲရှင့်။အဲ့နောက်နှစ်စဉ်တစ်နှစ်မှာ3ရက်လောက် cherry ပန်းပွဲတော်ကိုပုံစံအမျိုးမျိုးနဲ့လုပ်ခဲ့တာရှိတယ်လို့ပြောတယ်။အခုလိုမျိုးတစ်နှစ်ကိုပွဲတော်ရက်သတင်းနှစ်ပတ်ကနေပြီးတော့သတင်းသုံးပတ်အထိကျင်းပတာကတော့1990ပြည့်လွန်တဲ့နောက်ပိုင်းကျမှလို့ပြောတာပဲ
။အခုဒီရှိနေတဲ့ cherry ပင်တွေကလွန်ခဲ့တဲ့နှစ်တရာကျော်ကအပင်တွေလားဗျ။ဒါမှမဟုတ်ပြန်ပြီးတော့စိုက်ထားတာလား
။အခုချိန်မှာတွေ့ရတဲ့အပင်တော်တော်များများကတော့မူရင်းအပင်တွေမဟုတ်ကြတော့ဘူးရှင်။လွန်ခဲ့တဲ့နှစ်တရာကျော်ကလေးကအပင်ကတော့တရာလောက်ပဲရှိတော့တယ်။ကျွန်တော်တွေကတော့နောက်ပိုင်းကျမှပြန်စိုက်ထားတာလေ။တကယ်တော့ဒီ cherry ပင်တပင်ရဲ့တက်တန်းဟာအနှစ်90လောက်ပဲရှိတယ်တဲ့။ဒါပေမဲ့ဒီအခု Washington မြို့တော်မှာအနှစ်တရာကျော်ပြီဖြစ်တဲ့ cherry ပင်တရာလောက်ကတော့ထူးထူးခြားခြားကျန်နေတာပေါ့နော်။အဲ့ဒီမူရင်းအပင်တွေတွေ့ကျင်တော့ Tyler Basin လို့ခေါ်တဲ့ဒီသမိုင်းဝင်နေရာမှာအများစုကိုတွေ့နိုင်တယ်လေ
။ဒါနဲ့ဒီ cherry ပန်းတွေကအကျွေးစောတယ်လို့ပြောရမလားဗျ။ပင်ပေါ်မှာတိတ်ပြီးတော့ကြာကြာခဏမတွေ့ရဘူးနော
်။ဟုတ်တယ်ရှင်။ပုံမှန်ရာသီဥတုသားရတဲ့အချိန်မျိုးမှာဆိုရင်တော့ cherry ပန်းတွေကသတင်းနှစ်ပတ်လောက်အထိခံတက်တယ်လေ။ဒါပေမဲ့မိုးရွာလိုက်တာတို့လေပြင်းတိုက်တာတို့ဆိုရင်တော့လင်းကားရဲ့အထွန်းမှာပဲကျွေသွားတတ်ကြတယ်။အထီးခိုက်သိမ့်မခံတဲ့ပန်းလိုပဲပြောရမှာပေါ့။ဒါပေမဲ့တစ်ပတ်ပဲဖြစ်ဖြစ်နှစ်ပတ်ပဲဖြစ်ဖြစ်ဒီလင်းကားရဲ့အချိန်ပိုင်းလေးမှာပဲဖြစ်ဖြစ်အခုလိုမျိုးနှွေးရသည်ရောက်တိုင်းမှာတော့ဒီ cherry ပန်းတွေကတစ္ဆာမပြတ်ပွင့်နေတော့မြို့ရဲ့အလှကိုဆင်ပေးနေတော့လို့ပဲပြောရမှာပေါ့။ကဲဒီတစ်ပတ်တော့ဒီလောက်နဲ့ပဲနားကြရအောင်လားရှင်
။ကောင်းပါပြီဗျာ။နောက်တစ်ပတ်ကြတော့မှာပဲနောက်ထပ်အကြောင်းအရာတစ်ခုကိုဆက်ကြသေးတာပေါ့
။တော်ရရှင်တွေဘူးတုဒ္ဒအဖျားဖျားတွေ့ဝနိုင်ကြပါစီရှင်။
မကင်ပီထွေးတင်ဆက်တဲ့အမေရိကတူတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOE ကအင်ကာနီမနက်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ
်အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါတော့မယ်ရှင်
အာရှလေဘန်နိုင်ငံတွေဖြစ်တဲ့ကာဇက်စတန်ကာဂျစ်စတန်တာဂျီကစ္စတန်တာခ်မင်နစ္စတန်နဲ့ဥဇ်ဘက်ကစ္စတန်နိုင်ငံတွေ1990ခုနှစ်မှာဆိုဗီယက်ပြည်ထောင်စုကနေလွတ်လပ်ရေးရပြီးတဲ့နောက်ပထမဆုံးအသိမှတ်ပြုခဲ့တဲ့နိုင်ငံတွေထဲမှာအမေရိကန်ပြည်ထောင်စုလည်းအပါအဝင်ပါအာရှလေဘန်ဒေသရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အမေရိကန်ပြည်ထောင်စုဟာအစပိုင်းမှာကတည်းကအကူအညီပေးခဲ့တာပါဒီမိုကရေစီနဲ့လွတ်လပ်တဲ့ဇီးကွက်တွေဖွံ့ဖြိုးလာစေဖို့ကူညီခဲ့တယ်လို့တောင်ပိုင်းနဲ့အာရှလေဘန်ရေးရအမေရိကန်အကြီးတန်းဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးရစ်ချတ်ဟိုဂလန်ကပြောပါတယ်အာရှလေဘန်ဟာအမေရိကန်နဲ့သူ့ရဲ့အိမ်နီးချင်းတွေအတွက်လုပ်ပေးနိုင်တာတွေအများကြီးရှိပါတယ်ဘာသာရေးကနေကင်းလွတ်တဲ့နိုင်ငံမူဝါဒတွေနဲ့ဘာသာရေးလွတ်လပ်ခွင့်ကြားမှာဟန်ကျက်ညီဖို့ဒေသရင်းအစိုးရတွေစူးစမ်းနေရဆဲပါတချိန်ထဲမှာပဲလူများစုမူဆလင်တွေနဲ့ဘာသာရေးလူနည်းစုတွေဟာရာစုနှစ်ပေါင်းများစွာငြင်းငြင်းချမ်းချမ်းအတူရှင်တွဲနေထိုင်ခဲ့ကြပါတယ်ဒီဒေသဟာသဘာဝဓာတ်ငွေ့ရေနံယူရေနီယံနဲ့ရေအားလျှပ်စစ်တပ်ထုတ်နိုင်ခြေတွေအပါအဝင်သဘာဝတည်ရန်စာတပေါ်ကျွယ်ဝတဲ့ဒေသပါအာရှလေဘန်ဒေသ၅နိုင်ငံတွေကနိုင်ငံတစ်ခုချင်းစီနဲ့အမေရိကန်ပြည်ထောင်စုအကြားခိုင်မာတဲ့နိုင်ငံဆက်ဆံရေးတွေတည်ဆောက်ဖို့ရေရှည်စိတ်ဝင်စားမှုတစ်ခုတည်တည်တတ်တာရှိပါတယ်။ချက်ပြောရရင်အာရှလေဘန်ဒေသနဲ့ပူးပေါင်းဆောင်ရွက်ရေးမှာအမေရိကန်ပြည်ထောင်စုအနေနဲ့အဓိကကဏ္ဍကြီး၄ခုရှိပါတယ်။
လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုစီးပွားဆက်ဆံရေးလူ့အခွင့်အရေးနဲ့ကောင်းမွန်သောအုပ်ချုပ်ရေးကိုအားပေးမှုနဲ့နိုင်ငံတကာချင်းစီရဲ့အချုပ်အခြာအာဏာပိုင်မှုနဲ့လွတ်လပ်ရေးတို့အားကောင်းစေရေးကြိုးပမ်းမှုတို့ဖြစ်ပါတယ်။ဒေသတွင်သမိုင်းနောက်ခံနဲ့ထိတ်တိတ်ဖြစ်နေတဲ့အကျိုးစီးပွားတွေကြောင့်အာရှလေပိုင်းဒေသဟာကမ္ဘာပေါ်မှာစီးပွားရေးချိတ်ဆက်လှုပ်ဆောင်မှုအားအနည်းဆုံးဒေသတစ်ခုဖြစ်နေပါတယ်။ဒါပေမဲ့မဟာမိတ်တွေနဲ့အိန္ဒိချင်းတွေရဲ့မှန်ကန်တဲ့ထိတွေ့ဆက်ဆံမှုနဲ့ဆိုရင်ချိတ်ဆက်ရေးနိလန်တစ်ခုအဖြစ်အသွင်ပြောင်းယူနိုင်တယ်လို့အကြီးတန်းဒုလထောက်နိုင်ငံသားရေးဝန်ကြီးရစ်ချတ်ဟိုဂလန်ကပြောပါတယ်။လက်ရှိမှာကိုပဲဒေသရင်းကုံတွေရေးတိုးလာနေပြီးနေဆက်ကိုဖျက်ပြီးတော့ကုံစီစီစဉ်မှုရဲ့ကုံကြားစရိတ်ရော့ကျလာနေပါပြီ။အာရှလေပိုင်းဈေးကွက်တွေတိစောက်တာမှနဲ့ကမ္ဘာဈေးကွက်တွေနဲ့ချိတ်ဆက်ဖို့ရမှာကူညီဖို့အမေရိကန်ပြည်ထောင်စုကကိုလို့ရမယ့်အပိုင်းကိုလှုပ်ပေးနေပါတယ်။အတိအကျဆိုရင်တော့ပိုလန်မှအစီအစဉ်သစ်ကနေကူညီလှုပ်ဆောင်ပေးနေတာပါ။ဒီအစီအစဉ်သစ်ဟာတောင်မြောက်စွမ်းအင်ဈေးကွက်တွေကုံတွေရေးနဲ့တည်ယူပို့ဆောင်ရေးအခြေခံအဆောက်အုံတွေအကောက်ခွန်နဲ့နေဆက်ဆိုင်ရာလုံထုံးလုံနည်းတွေစီးပွားရေးတွေနဲ့လူလူအချင်းချင်းဆက်သွယ်တဲ့ကွန်ရက်တွေကိုတိုးတက်အောင်လုပ်ပြီးတော့အာရှလေပိုင်းနဲ့တောင်ပိုင်းကိုဆက်သွယ်ပေးမယ့်အစီအစဉ်ပါ။အာရှလေပိုင်းမှာအုပ်ချုပ်ရေးနဲ့လူခွင့်ရေးတိုးတက်လာစေဖို့အကူအညီပေးအစီအစဉ်ကိုအမေရိကန်ပြည်ထောင်စုကအခိုင်အမာအထောက်အကူပြုထားပါတယ်။လူခွင့်ရေးအဖွဲ့တွေတရားဥပဒေစိုးမိုးမှုဆိုင်ရာပြုပြင်ပြောင်းလဲရေးရပ်ဖက်လူအဖွဲ့အစည်းဆိုရှယ်မီဒီယာအပါအဝင်လူလူဆက်သွယ်ရေးမီဒီယာတွေကိုအမေရိကန်ပြည်ထောင်စုကထောက်ပံ့ကူညီထားပါတယ်။ဒီဒေသရဲ့လုံခြုံရေးစီးပွားရေးနိုင်ငံရေးနဲ့လူမှုရေးဖွံ့ဖြိုးတိုးတက်မှုအတွက်အမေရိကန်ပြည်ထောင်စုအနေနဲ့အရင်းအမြစ်တွေကိုဆက်ပြီးရင်းနှီးမြှုပ်နှံသွားပါမယ်။အာရှလေပိုင်းဒေသနိုင်ငံတွေနဲ့အစကတည်းကကပူးပေါင်းဆောင်ရွက်ခဲ့ပြီးလာမယ့်နှစ်ပေါင်းများစွာမှာလည်းဆက်ပြီးပူးပေါင်းဆောင်ရွက်သွားပါမယ်လို့အကြီးတန်းဒုလထောက်နိုင်ငံသားရေးဝန်ကြီးရစ်ချတ်ဟိုဂလန်ကပြောပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အဖို့ကိုပြင်ပြလို့ပြီးပါပြီ။
တော်ရရှိနေခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA ရဲ့အားပေါ်မဟုတ်ကြောင်းအသိပေးအပ်ပါရခင်ဗျာ VOA American တန်ကနေအင်္ဂါနေ့မနေ့ဖက်အခုလက်ရှိထုတ်လင်းပေးနေတဲ့တနအိစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လင်းပေးသွားမှာဖြစ်ပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါရခင်ဗျာမကြခင်မှာအစီအစဉ်ပြီးဆုံးတော့မှာပါအခုတော့ကြံရှိသေးတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုစောဝင်းလှန်ကကြေညာပေးပါလိမ့
်မယ်မြန်မာနိုင်ငံရဲ့စီးပွားရေးဟာ2014-2015ခုနှစ်တည်းမှာအားကောင်းစွာနဲ့တိုးတက်နေဦးမှာဖြစ်တဲ့အကြောင်းကမ္ဘာ့ဘဏ်ကဧပြီလ17ရက်နေ့မှာထုတ်ပြန်တဲ့အရှိအာရှစီးပွားရေးအစီရင်ခံစာမှာဖော်ပြထားပါတယ်2014-2015ခုနှစ်အတွက်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ 8.5% ခန့်နှုန်းရှိမယ်လို့ကမ္ဘာ့ဘဏ်ရဲ့အစီရင်ခံစာမှာဖော်ပြထားပြီးဒါဟာမြန်မာနိုင်ငံမှာပြုလုပ်နေတဲ့ပြည်ပြင်ပြောင်းလဲမှုတွေကနေတကားဖွင့်ပေးလိုက်ရာကအရင်းအမြစ်မြုံနယ်မှုတွေတိုးမြင့်လာတဲ့အတွက်ဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံရဲ့နိုင်ငံခြားငွေလဲလှယ်နှုန်းပြုပြင်ပြောင်းလဲလိုက်တာကလည်းစီးပွားရေးတိုးတက်မှုကိုအထောက်အကူပြုစေတယ်လို့ဆိုပါတယ်အင်ဒိုနီးရှားနိုင်ငံဗင်ဂျီနာကျွန်းပေါ်မှာလောက်ခလာစာမရဘဲတငါတယ်ဖြစ်ခန့်စစ်ခံထားသူမြန်မာနိုင်ငံသား200လောက်ထပ်ပြီးတွေ့ရှိခဲ့တာကြောင့်အင်ဒိုနီးရှားမှာလက်တလောတောင့်တင်နေတဲ့မြန်မာနိုင်ငံသားတငါတယ်စုစုပေါင်း900နီးပါးရှိသွားပြီဖြစ်ပါတယ်ကယ်ဆယ်ထားသူတွေဌာနေပြန်နိုင်ရေးအတွက်ကယ်ဆယ်ရေးအချက်အလက်တွေနဲ့ဓာတ်ပုံတွေကိုလည်းအင်ဒိုနီးရှားဆိုင်ရာမြန်မာတန်ယုံကစုဆောင်းရယူပြီးတနင်္လာနေ့ကဝန်ကြီးဌာနတွေကိုပို့ဖို့ဆောင်ရွက်နေတယ်လို့ဆိုပါတယ်အင်ဒိုနီးရှားရုရှားအစိုးရကအီရန်နိုင်ငံကို S-300 အမျိုးအစားအစစ်မြေလေကြောင်းကာကွယ်ရေးစနစ်ရောင်းချဖို့စီစဉ်နေတယ်ဆိုတဲ့ကိစ္စအပေါ်ဆိုရည်ပူပါကြောင်းသမ္မတအိုဘားမားအစိုးရကတနင်္လာနေ့မှာပြောပါတယ်အီရန်အပေါ်လက်နက်ရောင်းချခွင့်ပိတ်ပင်ထားတာကိုရုရှားသမ္မတဗလာဒီမီပူတင်ကပြန်လည်ရုပ်သိမ်းပြီးတဲ့နောက်မှာအစစ်မြေလက်နက်တွေရောင်းချဖို့ဖြစ်ပေါ်လာတာလည်းဖြစ်ပါတယ
်ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုကိုစောဝင်းလှိုင်ကြီးညာပေးသွားတာပါအခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နဲ့ဖြစ်ပြီးတော့အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဆာရာဘူဇိတ်ဖြစ်ပါတယ်ကျွန်တော်ဆံမိုးပြီပါညနေဘက်6နာရီကနေ9နာရီထိထုတ်လိုက်မယ့်အစီအစဉ်ကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားများအားလုံးအတသကြံမှာရှင်လန်းချမ်းမြေစွာဆင်နွှဲနိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်း VOA ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးကျေးဇူးတင်ရှိပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.